Welcome to the Voice of America in Burmese.
မင်္ဂလာပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2016စက်တင်ဘာလ4ရက်တနင်္ဂနွေနေ့မနက်ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီမနေ့အစည်းအဝေးမှုကတော့ကျမနန္ဒာချက်ပါရှင်။မင်
္ဂလာမနက်ခင်ဗျာ။ကျွန်တော်ကတော့ဇောင်းလိုက်ပါ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ G20 ဆက်မှုထိပ်သီးဆွေးနွေးပွဲအတွင်းကမ္ဘာကုန်သွယ်ရေးနဲ့သွင်းကုန်အခွန်တိုးမြင့်ကောက်ခံမှုကြီးထွားနေတာတွေရှော့ချရေးကိစ္စတွေကိုဆွေးနွေးကြဖို့ရှိပါတယ်။ဖိလစ်ပိုင်နိုင်ငံမှာဘုံပေါက်ကွဲမှုဖြစ်သွားပြီးတဲ့နောက်သမ္မတကတိုင်းပြည်အတွင်းတရားဥပဒေမဲ့အခြေအနေဖြစ်စနေနေ့ကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကထိပ်တန်းအစ္စလာမစ်ခေါင်းဆောင်ကိုစနေနေ့ကအစိုးရကကြိုးပေးကွန်မြင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဒေါက်ခင်မျိုးတက်နေတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးတော့ရှင်နေနားဆင်ကြရမှာကအမေရိကန်ပြည်ထောင်စုမှလှုပ်ခတ်ခဲ့တဲ့ငလျင်နဲ့ပြီးဆုံးသွားပြီဖြစ်တဲ့27ရာစုပင်လုံညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်က
အတိတ်ကချင်းတော်မှုကိုကျမတို့ကခံနေမှာလားအနာဂတ်ကိုတတ်သိရှိရှိနဲ့ရင်ဆိုင်ပြီးပြီးဆုံးသွားမှာလားဆိုတော့ကျမတို့တူဦးချင်းတူဦးချင်းဆုံးဖြတ်ရမယ်ကိစ္စဖြစ်ပါတယ်
မကြာခင်မှာပြည်ဆောင်ကိုနားဆင်ရပါမယ်ရှင်ဒီအကြောင်းတွေအပြင်တစ်တော်ပြုစုထိန်သိမ်းရေးစီမံကိန်းတွေအကြောင်းတင်ဆက်ထားတဲ့မြမရေးသုံးသက်ချက်နဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာစီစဉ်ကိုလည်းလေ့လာရဖို့ရှိပါတယ်ဒုတိယပိုင်းစီစဉ်ကြရင်တော့ပင်လုံညီလာခံကြီးနဲ့ရှေ့လာလာရီပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါဒီစီစဉ်တွေကိုလှည့်မပေးခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစောဝင်းလိုက်နဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
စမုထိတ်ဒီနိုင်ငံ20ကခေါင်းဆောင်တွေဒီကနေ့တင်ခင်းခင်းနေနေမှာတရုတ်နိုင်ငံဟန်ယူးမြို့မှာတွေ့ဆုံကြတဲ့အခါကမ္ဘာတဝန်းကုန်သွယ်ရေးနဲ့သွင်းကုန်အခွန်တိုးမြင့်ကောက်ခံမှုကြီးထွားလာနေတာကိုရှော့ချရေးအတို့အတွက်တိကျပြတ်သားတဲ့ယက်တီချက်ချမှတ်နိုင်ရေးဆွေးနွေးကြလိမ့်မယ်လို့ဒီဆွေးနွေးမှုနဲ့နှိစက်တဲ့အတိုင်းအဝန်းနှစ်ခုက VOA ကိုပြောပါတယ်ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမှာပွင့်လင်းမြင်သာမှုရှိခြင်းကစီးပွားရေးကျဆင်းမှုရပ်တန့်အောင်လုပ်ဆောင်နိုင်မယ်အဓိကအချက်ဖြစ်တယ်ဆိုတာနဲ့ပြန်ဆန်မှုကိုဟန်တာကာကွယ်ခြင်းဟာလည်းကမ္ဘာစီးပွားရေးကိုပိုမိုထိခိုက်နှစ်နာစေတယ်လို့ကမ္ဘာအင်အားစီးပွားအင်အားအကြီးဆုံးနိုင်ငံတွေကခေါင်းဆောင်တွေအနေနဲ့ယုံကြည်နေကြတယ်လို့အဲ့ဒီနှိစက်တဲ့အတန်းဝိုင်းကပြောပါတယ်ဒါပေမဲ့ရေတိုမှာစီးပွားရေးအရာဆွန့်လွတ်နှစ်နာခံမှုတွေပါဝင်မှာဖြစ်တဲ့အတွက်ခေါင်းဆောင်တွေအနေနဲ့အားလုံးသဘောတူညီနိုင်မဲ့ပူးတွဲကြညာချက်ထုတ်ပြန်နိုင်ပါမလားဆိုတဲ့အပေါ်အလေးနဲ့မေးခွန်းထုတ်เสียဖြစ်နေပါတယ်ကိုကျိုးစီးပွားကာကွယ်ရေးနဲ့ဆိုင်တဲ့အယူအဆတွေတိုးမြင့်ဖြစ်ပေါ်နေတာကြောင့်တရုတ်နိုင်ငံကအနောက်နိုင်ငံတွေကိုကွန်ပစ္စည်းတင်ပို့တဲ့အခါတင်းကျပ်တဲ့ခုခံကာကွယ်မှုတွေနဲ့ရင်ဆိုင်ရနိုင်တာကြောင့်တရုတ်နိုင်ငံကပွင့်လင်းမြင့်သာမှုရှိရေးဘက်ကိုဥဆောင်စည်းရုံးနေတာဖြစ်ပါတယ်ကိုကျိုးစီးပွားကာကွယ်ရေးကိုထောက်ခံအားပေးမှုတွေ Brexit လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU တွေကနှုတ်ထွက်ရေးအတွက်ပြောဆိုဆွေးနွေးကြတဲ့အခါနဲ့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာတည်သာစွာမြင်တွေ့ခဲ့ကြရတာဖြစ်ပါတယ် G20 ဆက်မှုထိပ်သီးဆွေးနွေးတက်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားလည်းတရုတ်နိုင်ငံကိုရောက်နေတာမှာလုံခြုံရေးကုန်သွယ်ရေးနဲ့ကျန်းမာရေးဆိုင်ရာကိစ္စရပ်တွေမှာနိုင်ငံကပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ကြဖို့စနေနေ့ကတရုတ်သမ္မတရှီကျင်းပင်နဲ့၃နာရီကြာတွေ့ဆုံဆွေးနွေးပြီးမှခေါင်းဆောင်နှုတ်ကကတိပြုပြောဆိုခဲ့ကြပါတယ်
G20 ထိပ်သီးအစည်းအဝေးပွဲတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုရောက်နေတဲ့ American သမ္မတ Barack Obama ကသူဟာဒေသရင်းနယ်မြေပိုင်ဆိုင်မှုညှင်းပွားနေတဲ့နေရာတွေမှာတရုတ်ရဲ့လှုပ်ဆောင်မှုအတွက်နောက်ဆက်တွဲအကျိုးဆက်တွေရှိလာနိုင်တယ်ဆိုတာကိုတရုတ်အစိုးရကပြောကြားဖို့ရှိကြောင်းတနင်္ဂနွေနေ့ American ရုပ်သံ CNN မေးမြန်းခန်းမှာပြောကြားပါတယ်။ရေးပိုင်းနဲ့ပြဿနာအတွက်နိုင်ငံတကာတရားရုံးဆုံးဖြတ်ချက်ခံယူမယ်လို့လက်မှတ်ရထားထားမယ်ဆိုရင်နိုင်ငံတကာဥပဒေကိုလိုက်နာဖို့လိုအပ်ကြောင်းနဲ့ကိုကဖိလစ်ပိုင်တို့ဗီယက်နမ်တို့တခြားနိုင်ငံတို့ထက်ဘလောက်ပဲအားကြီးနေပါစေဥပဒေကိုချိုးဖောက်ပြီးနယ်မြေကျူးကျော်တာမျိုးလုပ်လို့မရကြောင်းသမ္မတအိုဘားမားကပြောပါတယ်။တရုတ်နိုင်ငံဟာတာဝန်ခံတာဝန်ယူမှုရှိဖို့လိုအပ်ပြီးတရုတ်သမ္မတအနေနဲ့အမေရိကန်ပြည်ထောင်စုကိုစံနမူနာဖြစ်ကြည့်ပြီးတာဝန်ယူမှုရှိတာဟာနိုင်ငံတကာနိုင်ငံအတွက်ကိုဩစာကိုထိန်းထားနိုင်စေတဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းတရုတ်သမ္မတရှီကျင်ပင်ကိုပြောကြားဖို့စီစဉ်ထားတယ်လို့လည်းပြောပါတယ်။ဒါပြင်တရုတ်နိုင်ငံဘက်ကတိုးတက်အောင်လုပ်ရမယ့်ကဏ္ဍတွေထဲမှာလွတ်လပ်ပြီးမျှတတဲ့ကုံသွယ်မှုနဲ့စီးပွားရေးမူဝါဒတွေဖြစ်ကြောင်းသမ္မတအိုဘားမားကပြောပါတယ်။တရုတ်ကပိုင်ဆိုင်ကြောင်းကြေညာထားတဲ့တောင်တရုတ်ပင်လယ်ပြင်နဲ့နယ်မြေငင်းပွားမှုတွေသဟိတ်အခြေဆိုင်နိုင်ငံတကာတရားရုံးကတရုတ်ကိုအရှုံးပေးလိုက်တာကိုတရုတ်အစိုးရကမကြေမနပ်ဖြစ်နေတာပါ။
IS Islamic စစ်သွေးကြွတွေကိုတိုက်ခတ်နေတဲ့စီးရီးယားသဘုံအဖွဲ့ကိုအကူအညီပေးတဲ့အနေနဲ့စီးရီးယားနိုင်ငံမြောက်ပိုင်းအရိုင်ဂျေရွာကိုခီလစ်ခိုင်ကနေတူရကီအစိုးရကတင်ကားတွေထပ်ပို့လိုက်တဲ့အကြောင်းတူရကီသတင်းမီဒီယာတွေမှာရေးသားဖော်ပြကြပါတယ်။အနည်းဆုံးတင်ကားအစီး20နဲ့တန်ကြက်က50အပြင်ထရက်ကားတွေနယ်ဇက်ကိုဖြတ်ကျော်ဝင်ရောက်သွားတဲ့အတွက်စီးရီးယားလူမျိုးရေးတပ်ဖွဲ့တွေနဲ့အတူဩဂုတ်လ24ရက်နေ့ကစတင်လိုက်တဲ့ Euphrates Shield လို့ခေါ်တဲ့စစ်စင်ရေးပြုလုပ်ပြီးနောက်ပိုင်းတူရကီကဒုတိယအကြိမ်မြောက်ကျူးကျော်ဝင်ရောက်ခြင်းလည်းဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့ဆီးရီးယားတပုံတွေဟာတူရကီနဇာအနီးကဂျာရာဘလော့စ်နဲ့အနောက်ပိုင်းကိုဘန်ဘေးခရိုင်တွေကို IS တို့လက်ထက်ကနေပြန်လည်သိမ်းပိုက်ခဲ့ပြီးဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တူရကီကကျောရနောက်ခံပေးထားတဲ့ဆီးရီးယားလူမျိုးရေးတပ်ဖွဲ့တွေဟာအမေရိကန်ကကျောရနောက်ခံပေးထားတဲ့ကတ်လူမျိုးစုခုခံကာကွယ်ရေးတပ်ဖွဲ့တွေကိုလည်းတိုက်ခိုက်နေကြတာဖြစ်ပါတယ်။
VOA ဆူမာလီယာဌာနကဦးစီးပြီးပြုလုပ်တဲ့တောင်ဟောဆွေးနွေးပွဲမှာအကြမ်းဖက်မှုနဲ့ပြပရောက်ဆူမာလီယာရဲ့အရေးကိုဆူမာလီယာသမ္မတဟက်ဆန်ရှိခ်မိုဟာမုဒ်ကိုရင်ဖြေကြားပေးခဲ့ပါတယ်။ဒီတောင်ဟောဆွေးနွေးပွဲအစည်းအဝေးဟာဆူမာလီယာမြို့တော်မော်ဂါဒီရှုနဲ့ဆူမာလီယာနိုင်ငံသားအများအပြားနေထိုင်ရာအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်စိန့်ပေါ်မြို့တို့ကြားပထမဆုံးတိုက်ရိုက်ဆက်သွယ်ဆွေးနွေးမှုတစ်ခုလည်းဖြစ်ပါတယ်။မြို့နှစ်မြို့စလုံးကဆွေးနွေးပွဲကျင်းပရာနေရာတွေမှာဆူမာလီယာလူငယ်တွေနဲ့ပြည်နေပြီးအစွန်ရောက်တွေနဲ့ပတ်သက်တဲ့မေးခွန်းတွေအလောက်ကင်မရှိတာနဲ့ပညာရေးဆိုင်ရာမေးခွန်းတွေကိုသူတို့ရဲ့သမရကိုမေးမြန်းခဲ့ကြတာပါ။သမရကလည်းလူငယ်တွေရဲ့မေးခွန်းတွေကိုပြန်လည်းဖြေကြားခဲ့ပါတယ်။ဆိုမာလီယာနိုင်ငံသားတွေကိုအကာအကွယ်ပေးဖို့အစိုးရမူဝါဒပြက်ကွက်မှုရှိနေသလားဆိုတဲ့မေးခွန်းကိုသမရကမဟုတ်ဘူးလို့ခိုင်ခိုင်မာမာဖြေကြားပါတယ်။အကြမ်းဖက်မှုတွေကဘာတလွားပေါ်ပေါက်နေတာကိုတက်တဲ့ဖြစ်ပြတာပြီးအကြမ်းဖက်မှုဟာနေရာတကာမှာဖြစ်နိုင်ပါတယ်လို့ပြောကြားခဲ့ပါတယ
်။UAVIGAN တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဖိလစ်ပိုင်နိုင်ငံမှာတောက်ကြံတွေကဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့အတွက်လူ14ဦးသေဆုံးပြီးအများအပြားထိခိုက်ဒဏ်ရာသွားခဲ့တဲ့နောက်သမ္မတကတိုင်းပြည်အတွင်းတရားဥပဒေမဲ့အခြေအနေအဖြစ်စနေနေ့ကကြီးညာလိုက်ပါတယ်ဒဏ်ရာသူတို့ချို့ဟာစိုးရင်စရာအခြေအနေမှာရှိတယ်လို့ဆိုပါတယ်တောက်ကြံတွေကသမ္မတရိုဒရီဂိုဒူတာတဲရဲ့ဇာတိမျိုးဒါဗာဝိုးစေးအတွင်းမှာအဲ့ဒီပောက်ကွဲမှုဖြစ်သွားခဲ့တာပါပောက်ကွဲမှုဖြစ်တဲ့အချိန်သမရဟာလည်းဒါဗာယိုးမှာရှိနေပေမဲ့ဈေးအနည်းမှာတော့ရှိမနေဘူးလို့ဆိုပါတယ်တိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ခြင်းဖြစ်ကြောင်းအဘူဆာရဲ့စစ်သွေးကြောအဖွဲ့ကပြောပါတယ်တိုက်ပြည်တွင်တရားဥပဒေမဲ့အခြေအနေကြီးညာလိုက်ခြင်းအပြင်စစ်တပ်အနေနဲ့ရဲတပ်ဖွဲ့နဲ့ပူးပေါင်းပြီးစစ်ဆေးရေးကိစ္စထားရှိတာနဲ့ကင်းလက်မှုတွေလည်းတိုးမြင့်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံပါကစ္စတန်ကနေခွဲထွက်တဲ့1981စစ်ပွဲအတွင်းဆီယာဆွေပြစ်မှုတွေကျူးလွန်ခဲ့ကြောင်းတွေ့ရတဲ့အတွက်ထိတ်တန့်အစ္စလာမ်ခေါင်းဆောင်တူဖြစ်တဲ့မီယာကဆမ်အလီကိုစနေနေ့ကမြို့တော်ဒက်ကနာကအချင်းနောက်တစ်ခုမှာကျိုးပေးကွန်မြတ်လိုက်ပါပြီ။သူ့မိသားစုဝင်တွေနဲ့နောက်ဆုံးဖြစ်တွေ့ကွန်ရပြီးတဲ့နောက်စနေနေ့ကကျိုးပေးခဲ့တာပါ။နောက်ဆုံးချိန်ယူကန်ကိုအင်ကာနေကဘင်္ဂလားဒေ့ရှ်နိုင်ငံအမြင့်ဆုံးတရားရုံးကပယ်ချခဲ့ပြီးတဲ့နောက်အလီကသမရစီမံအတနာခံလို့မတင်တော့ဘူးလို့ပြောကြားခဲ့တာမို့သူကြက်ခံမဲ့ဖြစ်တဲ့အတွက်ကွန်မြတ်ခဲ့တာပါ။ဘင်္ဂလားဒေ့ရှ်မှာအတိုက်ခံဘင်္ဂလားဒေ့ရှ်အမျိုးသားပါတီအရင်ဝန်ကြီးချုပ်ဟာခါလီဒါစီယာရဲ့အရာရှိတဦးလဲစနေနေ့ကပဲအကွက်မြခံရတယ်လို့သတင်းတွေမှာဖော်ပြပါတယ်။အသက်63နှစ်ရှိပြီဖြစ်တဲ့အလီဟာဂျမအီအစ္စလာမစ်ပါတီကခေါင်းဆောင်တူဖြစ်ပြီး2010ကစပြီးဒီပါတီကခေါင်းဆောင်နဲ့အကွက်မြခံရတဲ့ထဲမှာသူဟာ9ဦးမြောက်ဖြစ်ပါတယ်
။ဥဇ်ဘက်ကစ္စတန်နိုင်ငံကိုကလာရှိချာအုပ်ချုပ်ခဲ့တဲ့ခေါင်းဆောင်ဟောင်းအစ္စလာမ်ကာရီမော့ဖ်ကိုသူ့ရဲ့မွေးရဇာတိမြေဆမာကန်မှာစနေနေ့ကမြေမြုပ်တကြိုလိုက်ပြီးဖြစ်ပါတယ်။မီယိုဖလာအတုပအခမ်းအနားကိုရှေဟောင်းပိုလမကြီးဘော်ကမြို့အတွင်းကရေဂျစ်စတန်ယင်ပြင်မှာမွတ်စလင်ဘာသာရေးကောင်းဆောင်တွေကကျင်းပခဲ့ပြီးအစ္စလာမ်ခါရီမော့ဖာသူ့လူမျိုးတွေကိုအလုတ်ကျွေးပြုစုခဲ့သူဖြစ်တယ်လို့ပြောပါတယ်အခမ်းအနားကိုယာနဲ့ချီတဲ့အမျိုးသားတွေတက်ရောက်ခဲ့ကြတာပါဥဇ်ဘက်ကစ္စတန်နိုင်ငံမြို့တော်တက်ရှ်ကန်ကလမ်းတစ်လျှောက်သူ့ရဲ့အခောင်းကိုစနေနေ့ကတည်ယူလာတဲ့အချိန်သူ့ကိုအယူသိပေးဖို့အတွက်ထောင်နဲ့ချီတဲ့ပြည်သူတွေလည်းတန်းစီစောင့်ဆိုင်နေကြတာဖြစ်ပါတယ်ခင်ဗျာ
ဟာရီကိန်းမုန်တိုင်းဟာမင်းဟာအမေရိကန်ရှေ့ပိုင်းအတ္တလန္တစ်ကမ်းလမ်းမှာအင်အားပြန့်ပြီးကြီးလာတာမျိုးသတိပေးချက်အသစ်တွေထပ်မံထုတ်ပြန်ခဲ့ရတယ်လို့ကမ်းရိုးတန်းတစ်လျှောက်မှာလည်းလေပြင်းတံကိုခံခဲ့ကြရပါတယ်။ဒေသဆန်နော်ဂျင်စနေနေ့နေ့လယ်2နာရီလောက်မှာမြောက်ကရိုလိုင်းနားပြည်နယ်အရှေ့ပိုင်းအတ္တလန္တစ်တမုတ်ပြန်နဲ့ကုန်းတွင်းမှန်းချားကမိုင်200လောက်ရှည်လျားတဲ့ Outer Banks ကျွန်းစုတန်းအရှေ့ဘက်မိုင်90ကျော်အကွာဗဟိုပြုနေခဲ့တယ်လို့ NHC အမျိုးသား Hurricane ဌာနကထုတ်ပြန်ပါတယ်။မုန်တိုင်းဟာလာမယ့်36နာရီအတွင်းအင်အားပိုပြင်းထန်လာနိုင်ပြီးတနင်္လာနေ့လောက်မှာတော့အရှေ့မြောက်ဘက်ပိုင်းဆက်လက်ရွေ့လျားနေရကနေဒလဝက်ပြည်နယ်နဲ့မြောက်ဘက်ရောက်မယ်လို့ခန့်မှန်းကြပါတယ်။မုန်တိုင်းသတိပေးချက်တွေကိုအရှေ့ဘက်ကမ်းရိုးတန်းပြည်နယ်တွေဖြစ်တဲ့ New Jersey, New York နဲ့ Connecticut ပြည်နယ်တွေမှာထုတ်ပြန်ထားပါတယ်။ Hurricane Hamming ဟာတောက်ချာနေမှာ Florida, Pennsylvania, ကမ်းရိုးတန်းကိုအဆင့်တင့်နဲ့ဝင်ရောက်လာတာဖြစ်ပြီးနောက်ပိုင်းမှာအပြော့သွားခဲ့တာဖြစ်ပါတယ်။The Voice of America
ကိုစောဝင်းလိုက်နဲ့ဒေါခင်မျိုးတက်တို့ကသတင်းတွေကိုကြီးညာပေးကြတာဖြစ်ပါတယ်ရှင်အခုသတင်းဆောင်မတွေကိုဆက်ပါမယ်အရင်ဆုံးတော့ပင်လုံသတင်းနဲ့ဆက်ပါမယ်ရှင်ငင်းချင်းနဲ့ပြည်တော်စုတိဆောက်ဖို့အတွက်အနာဂတ်ကိုတတိရှိရှိရင်ဆိုင်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။ဒါ့အပြင်21ရာစုပင်လုံညီလာခံဟာအစနီးတန်းပဲဖြစ်ပေမဲ့လောကကျိုးနဲ့ကြောင်းနဲ့မကြခင်မှာအမျိုးသားနိုင်ငံရေးဆွေးနွေးပွဲတွေကိုအဆင့်ဆင့်ဆက်လက်လှုပ်ဆောင်သွားဖို့ရှိနေကြောင်းစနေနေ့ကကျင်းပခဲ့တဲ့ညီလာခံပိတ်ပွဲအခမ်းအနားမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းခဲ့တာပါ။မဲ့ရင်ချင်းနိုင်ငံဆက်ပြီးပြောပြပါမယ်ရှင်။
NLD အစိုးရလက်ထက်ပထမဆုံးချိန်ကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံမှာအစိုးရတက်မတော်လွတ်တော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့18ဖွဲ့အပါအဝင်နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းအသီးသီးတွေရဲ့ကိုယ်စားလှယ်ပေါင်း82ဦးကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒစာတမ်းတွေကိုဖတ်ကြားတင်သွင်းခဲ့တာပါ။ဒီတင်ပြဆွေးနွေးချက်တွေကိုကြည့်ပြီးဘယ်အဖွဲ့အစည်းတွေကဘလို့သဘောထားရှိတယ်လဲဆိုတာပေါ်လွင်ခဲ့ကြောင်းနဲ့အနာဂတ်ပြည်ထောင်စုကြီးအတွက်မတူကွဲလဲချက်တွေကိုတတိရှိရှိရင်ဆိုင်ဖြေရှင်းကြဖို့လိုကြောင်းညီလာခံပိတ်ပွဲအခမ်းအနားမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ်။
အခုဆိုလို့ရှိရင်ဒီဖွဲ့ရပြောသတဲ့နေရာမှာဘယ်သူတွေဟာအတိတ်ကိုမကိုပြီးတော့နှဲ့ကြည့်တဲ့နေရာမှာအဆန်တယ်ဘယ်သူတွေဟာအနာဂတ်ကိုမျက်နှာမူတဲ့နေရာမှာအဆန်လဲဆိုတာလည်းပေါ်လာပါလိမ့်မယ်။ဒါပေမဲ့ဒါတွေဟာလည်းခြောက်ပါရမဟုတ်ပါဘူး။အခုအချိန်မှာအတိတ်ကိုနှဲ့ကြည့်နေတဲ့ပုဂ္ဂိုလ်များဟာနောက်တစ်ချိန်မှာအနာဂတ်ဘက်ကိုနှဲ့သွားတာလည်းဖြစ်နိုင်ပါတယ်။ဖြစ်ဖို့လည်းကျွန်တော်ပြောလိမ့်မယ်။အတိတ်ကခြင်တော်မှုကိုကျွန်တော်တို့ကခံနေမှာလား။အနာဂတ်ကိုတတ်သိရှိရှိနဲ့ရင်ဆိုင်ပြီးတည်ဆောက်သွားမှာလားဆိုတော့ကျွန်တော်တို့တူဦးချင်းတူဦးချင်းဆုံးဖြတ်တဲ့ကိစ္စဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာအစိုးရတစ်ခုကျလည်းမဟုတ်ပါဘူးပုဂ္ဂိုလ်တစ်ခုတရားကျလည်းမဟုတ်ပါဘူးတိုင်းသားလူမျိုးစုတစ်စုကျလည်းမဟုတ်ပါဘူးကျမတို့ပြည်တော်စုကြီးအတွက်ဖြစ်တယ်ဆိုတာကိုကျမတို့သဘောပေါက်ဖို့လိုပါတယ်
ဒီညီလာခံဟာအစပထမဖြစ်ပေမဲ့အနာဂတ်ပြည်ထောင်စုတည်ဆောက်ဖို့အတွက်လောက်ရကျိုးနဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောပါတယ
်ညီလာခံဟာညီလာခံရဲ့ညီတာမယ်ဖြစ်ပါတယ်ပထမစီဝေးပါပထမစီဝေးပြီးလို့ရှိရင်နောက်နေ့စီဝေးတွေလာအောင်ပါဒီစီဝေးတွေကြားထဲမှာလည်းလွတ်ရှားပြအများကြီးရှိပါတယ်ကိုအမျိုးသားအဆင့်သူမျိုးဝယ်များလုပ်ဖို့ဆိုတာဟာအခုလက်ရှိဒီညီလာခံပြီးတာနဲ့ဒီစီဝေးပြီးတာနဲ့စတင်ပြီးတော့ကျမတို့ပြင်ဆင်ရတော့မှာဖြစ်ပါတယ်။ဒါပေမဲ့ကျမတို့ရဲ့ CSO program တွေပြင်ရဖို့အတွက်လည်းကျမတို့စတင်ပြီးတော့ပြင်ဆင်ရမှာဖြစ်ပါတယ်။လုပ်ရအလုပ်ကြီးရတော့အများကြီးပါပဲ။ဒါပေမဲ့လောက်အကျိုးနတ်ပါ။ဘာဖြစ်လို့လဲဆိုတော့တကယ်တော့ကျမတို့လုပ်နေတာဟာကျမတို့နိုင်ငံရဲ့အနာဂတ်အတွက်လုပ်နေတာဖြစ်ပါတယ်။
ညီညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကတော့ပြည်နယ်အလိုက်ဖွဲ့စည်းပုံအခြေခံဥပဒေထားရှိရေးကိစ္စနဲ့ပတ်သက်လို့ကိုယ်စားလှယ်ခူးတွေကအခုလိုတင်ပြခဲ့ပါဗျ
။ Federal Democracy ပြည်ထောင်စုအဖွဲ့ဝင်ပြည်နယ်များသည်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေများကိုပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေအခြေခံမူများနဲ့မဆက်ကျင်စေပဲလွတ်လပ်စွာရည်ဆွဲပြဋ္ဌာန်းချေတုံ့ခွင့်ရှိသည်။ခါကွေပြည်ထောင်စုအဖွဲ့ဝင်ပြည်နယ်များနှင့်ရင်းပြည်နယ်များရှိပြည်သူလူထုများသည်အချုပ်ချာအာဏာ၏မူရင်းပိုင်ခြင်းများတည်ကြသည်
။ဒါ့အပြင် UNFC ရဲ့နောက်ထပ်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုပိုမှူးကြီးစင်ဝါကအခုလိုတင်ပြသွားပါတယ်
။လက်နက်ကိုင်အဖွဲ့အားလုံးအယက်တာအချို့ဘောက်ဖတ်ရှိရတယ်။ခါပြင်းဤထောင်စုတပ်မတော်ဘူး။ကာကွယ်ရေးဝန်ကြီးအောက်ဖတ်ရှိ၍ကာကွယ်ရေးဝန်ကြီးသည်အယက်တာဖြစ်ရတယ်။ဒါငယ်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်နဲ့ကြည်ရည်လေးပုစီချုပ်တို့လူမျိုးတစ်မျိုးစီဖြစ်ရတာ
နောက်6လကြာမှာတော့ဒုတိယကြိမ်21ရာစုပင်လုံညီလာခံကိုကျင်းပဖို့ရှိပြီးတိုင်းသားကောင်းဆောင်အများစုကတော့ဒီညီလာခံဟာနှစ်နဲ့ချီကြာမြင့်နိုင်တယ်လို့ခမန်းပြောဆိုနေကြပါတယ်ရှင်
မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍတွေကိုအလှည့်မပေးခင်မှာအမေရိကန်မှာလှုပ်ခတ်ခဲ့တဲ့ငလျင်အကြောင်းကိုကြည့်ရအောင်ပါအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်အိုကလာဟိုမားစီးတီးမြို့မှာစနေနေ့မနေ့စောပိုင်း9နာရီလောက်ကပြင်းအား 5.6 ရှိတဲ့ငလျင်လှုပ်ခတ်သွားခဲ့တာမှာအဆောက်အဦတချို့ပျက်စီးသွားပါတယ်ဒီငလျင်ဟာအိုကလာဟိုမားပြည်နယ်မှာလှုပ်ဖူးခဲ့တဲ့ငလျင်တွေထဲအပြင်းဆုံးလည်းဖြစ်ပါတယ်ငလျင်ချင်းနေသိအောင်လို့အိုကလာဟိုမားစီးတီးမြို့မှာနေတဲ့မြန်မာຫນွယ်ဘွားတွေကိုကိုစုံဝင်းလိုက်ကဆက်သွဲမိ мян ထားပါတယ်ရှင်
။အိုကလာဟိုမားပြည်နယ်အတွင်း fracking လို့ခေါ်တဲ့မြေအောက်ကြောက်ကြောတွေကြားမှာရှိတဲ့ရေနံတွေကိုရေဖိအားနဲ့တူးယူတဲ့လုပ်ငန်းအများဆုံးရှိတဲ့ဒေသဖြစ်တာကြောင့်အဲ့ဒီလိုတူးယူမှုများလာတဲ့အခါမှာငရင်လုတ်တလို့မြေအောက်ကြောက်ကြောတွေတုံလို့ရွေးရှားမှုဖြစ်လေရှိပါတယ်။စနေနေ့ကလုတ်သွားတဲ့ပြင်းအား 5.6 ရှိတဲ့ငရင်ဟာလည်းအဲ့ဒီလိုမြေအောက်ကြောက်ကြောတွေကြားမှာ ရေနံတူရကလှုပ်လာတဲ့ငရင်ဖြစ်တယ်လို့ဘူမိဗေဒပညာရှင်တွေကသုံးသပ်ကြပါတယ်အခုလှုပ်သွားတဲ့ငရင်ဟာအိုကလာဟိုမာမှာ2011ခုနှစ်အာအပြင်းဆုံးငရင်နဲ့ပြင်းအားချင်းတူနေတာလည်းဖြစ်ပါတယ်အိုကလာဟိုမာစီးတီးမှာနေတဲ့မြန်မာနယ်ဘွားမှတ်တမ်းကတော့ငရင်လှုပ်တဲ့အချိန်မှာအိပ်ပျော်နေပေမဲ့ငရင်ကြောင့်လှန့်လို့လာတယ်လို့ပြောပါတယ်
အဲ့ကျွန်တော်အိမ်ကနေလန့်လို့သွားတာတလားအဲ့အိမ်ကတော်တော်လှုပ်နေခုနကညိုပြန်ကြီးလိုက်တော့အဲ့ဒါ9နာရီ3မိနစ်လောက်ဘာဖြစ်တယ်လဲဆိုပြီးကြီးလိုက်တော့အိမ်ကတော်တော်ရမ်းနေတော့မှအဲ့ဒါကိုပြုတ်ကိုလန့်ကြတော့ကိုပြုတ်ငင်းလှုပ်နေတာငင်းလှုပ်နေတာဆိုအတိတာတော့အဲ့ဒါပဲပြီးလိုက်တယ်ဘာမှတော့ပြုတ်ကြကွဲကြတာမရှိဘူးရမ်းတာတော့တော်တော်ရမ်းသွားတယ်ဟိုဟာအမှန်ပြုတ်ကြတာမရှိဘူးဆိုတော့ကျွန်တော်တို့ကဒီဟိုဟာလေးပေါ်မှာတင်းမထလို့ပြုတ်မပြုတ်ကြတာမရှိတာလည်းပြုတ်တော့ပြင်တော့
အိုကလာဟိုမာစီးတီးကနောက်ထပ်မြန်မာနယ်ဘွားတူဦးဖြစ်သူမနမ်းတင်တင်လက်ကလည်းငရင်ကြောင့်ပျက်စီးဆုံးရှုံးမှုကြီးကြီးမားမားမဖြစ်လိုက်ဘူးလို့ပြောပါတယ
်။အော်ရုပ်ပြောဆိုတော့နည်းနည်းခါတခုပဲလားတော့ဆက်ခါရအော်ငရင်လောက်တာပဲလို့ဆိုတော့အုပ်ကဟိုမားမားခဏခဏငရင်လုံနေကြဆိုတော့နည်းနည်းတော့ဟာပြင်းနည်းနည်းတော့ယိုးသွားရတိတ်အရန်တော့မဖြစ်ဘူး။အုပ်ကဟိုမားစီးပြီးမှကြတော့လုံတော့လုံတယ်ဒါပေမဲ့ဟိုဖတ်မှာလားနော်ဆိုင်ကအဲ့ဖက်ကြတော့နည်းနည်းပူပြင်းတယ်တချို့ဒီမှာမနေ့ကတီဖွင့်ကြည့်တော့ဟိုတွေ့ရတယ်ဗျာလေဒီခိုးခေါင်းတိုင်းအုတ်တွေပြိုကြတာတို့ဘာလို့တွေတွေ့ရလဲ
freaking လို့ခေါ်တဲ့မြေအောက်ကြောက်ကြောတွေကြားမှာရေဖိအားနဲ့ရေနံတူးယူမှုတွေရေရှည်လှုပ်လာတဲ့အတွက်အိုကလာဟိုမာပြည်နယ်အတွင်းမြင်းအား3ဒသမဝန်းကျင်ရှိတဲ့ငရင်တွေမကြာခဏလှုပ်လို့ရှိပါတယ်အဲ့ဒီလိုငရင်လှုပ်တဲ့အချိန်ရေများလာတာနဲ့ငရင်လှုပ်တဲ့ပြင်းအားလည်းတဖြည်းဖြည်းကြီးလာတာကြောင့်ဒေသခံပြည်သူတွေကမြေအောက်ကြောက်ကြောတွေကြားမှာရေဖိအားနဲ့ရေနံတူးတဲ့လုပ်ငန်းတွေကိုရပ်တန့်ပစ်ဖို့ပြင်းနေအစိုးရကိုတောင်းဆိုနေတာကြောင့်အခုချိန်မှာတော့အဲ့ဒီနီးနဲ့ရေနံတူးတဲ့ပမာဏအတော်လေးရော့ကျလာနေပြီဖြစ်ပါတယ်။ပြင်းအား 9.6 ရှိတဲ့ငရင်အိုကလာဟိုမာစီးတီးမှာလှုပ်သွားတဲ့အကြောင်းအမေရိကန်ဘူမိဗေဒတိုင်းထွာရေးဌာနကအတည်ပြုပြောကြားလိုက်သလိုအခုလှုပ်သွားတဲ့ငရင်ကြောင့်အနီးနားအာရီဇိုနာပြည်နယ်၊ကန်ဆတ်၊အီလီနွိုင်း၊အိုင်အိုဝါ၊တန်နစီနဲ့တက်ဆတ်ပြည်နယ်တွေအထိရိုက်ခတ်သွားတဲ့အကြောင်းအဲ့ဒီပြည်နယ်အသီးသီးမှာရှိတဲ့ဒေသခံတွေကပြောကြားပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်ပြပြခဲ့တာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါမယ်အရင်ဆုံးတော့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရပါမယ်ဒီစီစဉ်မှာဆိုရင်တစ်တော်ပြုစုထိမ့်သိမ်းရေးစီမံကိန်းတွေကိုဥအောင်ခင်ကသုံးသက်ရေးသားပြီးတော့ကိုကြော်ကြော်သိမ်းတဲ့အတူတင်ဆက်ထားပါတယ်ရှင်
မြန်မာတစ်တော်ပြုံးလေးရတာဟာတစ်ထုတ်ယူမှုတစ်ခုတည်းကြောင့်မဟုတ်ပဲစိုက်ပျိုးမြေတိုးချဲ့မှုမြို့ပြချက်ထွင်မှုဆက်မှုစုံတိဆောက်မှုဆယ်မြောင်းတာတမန်တိဆောက်မှုတတုတူပေါ်မှုတစ်သုံးဆွဲမှုစတာတွေရလဲတော်ပြုံးရတဲ့အကြောင်းရင်းတွေဖြစ်ပါတယ်တစ်တော်ပြုစုထိန်းသိမ်းရေးမှာတာဝန်ရှိသူဟာတရားစတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဖြစ်ပါတယ်ပတ်ဝန်းကျင်ဆိုင်ရာမူဝါဒကိုစေအစိုးရလက်ထက်1994ခရဲကထုတ်ပြန်ကြေညာထားပြီးမြေဈေးကွက်စနစ်သုံးမှုကြောင့်သဘာဝပတ်ဝန်းကျင်ပျက်စီးလာတာကိုမဟန်တားနိုင်ပါဘူးတစ်တော့ထိန်းသိမ်းရေးမူဝါဒတွေချမှတ်နေတဲ့ကြားကမြမသဘာဝပတ်ဝန်းကျင်ယိုယင်းပျက်စီးလာတာဖြစ်ပါတယ်ဦးတိတ်စိန်အစိုးရလက်ထက်မှာ2017က2031အထိအနှစ်20ဘက်စုံစီမံကိန်းချပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော့ကန္တာဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်ငါးနှစ်စီမံကိန်း၄ခုနဲ့အကောင့်တွေပေါ်မဲ့အနှစ်20စီမံကိန်းဖြစ်ပါတယ် NLD အစိုးရဟာ2016က2021တိဖြစ်တဲ့ဒုတိယ9နှစ်စီမံကိန်းအကောင့်တွေပေါ်ဖို့တာဝန်ကျပါတယ်ပထမ9နှစ်စီမံကိန်းကာလမှာပတ်ဝန်းကျင်ရေးရာအစီရင်ခံစာ180ကိုစီစစ်သုံးသပ်တယ်လို့ဆိုပါတယ
်စာမျက်နှာတရားကျော်ရှိတဲ့ဒုတိယ9နှစ်စီမံကိန်းမှာမူဝါဒ9ခုရှိတဲ့အနေနဲ့ပြည်သူလူထုနဲ့ဆိုင်တာ3ခုပါပါတယ်ခြေလက်လူထုရဲ့အခြေခံတည်တော်ထွက်ပစ္စည်းလိုအပ်ချက်ဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပဝင်းကျင်တဲ့တတော်ထိန်သိမ်းရေးမှာလူထုပါဝင်လာရေးစတာပြီဖြစ်ပါတယ်။အစိုးရပြောင်းတယ်လို့ဝန်ကြီးဌာနအမိပြောင်းလာတာတွေ့ရပါတယ်။တတော်ရေးရာဝန်ကြီးဌာနကိုဦးသိန်းစိန်လက်ထက်မှာပဝင်းကျင်ထိန်သိမ်းရေးနဲ့တတော်ရေးရာဝန်ကြီးဌာနလို့အမိပြောင်းခဲ့ပြီး NLD အစိုးရလက်ထက်မှာတယံဇာတာနဲ့တဘာဝပဝင်းကျင်ထိန်သိမ်းရေးဝန်ကြီးဌာနဖြစ်လာပါတယ်။နာမည်ပြောင်းတာနဲ့ဌာနသစ်တွေဖွင့်တာဟာမြမပြုပြင်ရေးမှာလူရိုးလှုပ်ဆင်လို့ဖြစ်နေပေမဲ့လက်တွေ့ပြောင်းလဲတဲ့နေရာမှာအားနည်းနေတာတွေ့ရပါတယ်။
တင်နဲ့တဲ့အခြေခံပုံကုန်ကိုဥရောပနိုင်ငံတွေကိုတတ်မှတ်တဲ့ဈေးနဲ့ရောင်းတဲ့အခါမှာတရားဝင်တစ်ဖြစ်ကြောင်းအာမခံတဲ့စနစ်မြန်မာ Timber Legality Insurance System နဲ့အညီဆောင်ရွက်ဖို့လေဒုတိယငန်းနဲ့စီမံကိန်းမှာပါဝင်ပါတယ်။ကျွန်းနဲ့တင်မှာထုတ်ယူတဲ့အခါနှစ်စဉ်ခုတ်ခွင့်ပြုတဲ့ဘောင်အတွင်းကထုတ်ယူမှာဖြစ်ပြီးခွင့်ပြုလာတဲ့နည်းအောင်ထုတ်လုပ်ဖို့ရည်ရွယ်တယ်လို့ဆိုပါတယ်။ ပထမ၅နှစ်စီမံကိန်းကာလမှာတစ်တော့စိုက်ကင်းအေက15,000နှစ်စဉ်စိုက်ပျိုးခဲ့ပြီးပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းကျွန်းတစ်မာနဲ့ဆက်မှုကုန်ချမ်းကိုနှစ်စဉ်စိုက်ပျိုးပါတယ်ဒုတိယ၅နှစ်စီမံကိန်းမှာတစ်တော့ကျိုးဝိုင်းအခြေအဝင်းကိုတစ်နှစ်မှာစတူရမိုင်3,000စီနှစ်စဉ်2022ခုနှစ်အထိတိုးချဲ့ဖို့ကမ္ဘာထားပါတယ်ကျွန်းနဲ့တစ်မာစိုက်ကင်းဧရိယာ73ရာခိုင်နှုန်းတိုးလာမယ်လို့ကမ္ဘာပါတယ
်မြမလူဦးရေ80ရာခိုင်နှုန်းဟာထင်းနဲ့မီးသွေးကိုအဓိကထားသုံးဆွဲနေရတဲ့အတွက်တဘာဝတစ်တော်ကိုမိခိုအားထားနေရဆဲဖြစ်ပါတယ်။ဒါကြောင့်ကြေးရွာပိုင်းထင်းဆိုင်ခင်းဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်နဲ့ပုဂ္ဂလိကပိုင်းတစ်တော်ဆိုင်ခင်းတီထောင်ရေးကိုအားပေးပြီးတစ်ထုတ်လုပ်မှုကထွက်လာတဲ့ဂိုင်းဖြားဂိုင်းနာကိုမီးသွေးလှုပ်ခွင့်ပြုထားပါတယ်။ဒေသခံပြည်သူအတွက်ထင်းတစ်တိုင်မျိုးစတဲ့အခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးနိုင်ရင်းနဲ့တဘာဝတစ်တော်ကိုမိခိုမှုလျော့နည်းစေရေးအတွက်တတော်ပြုစုပြောထောင်ရေးမှာပြည်သူတွေပုံမပါဝင်လာအောင်ဒုတိယ၅နှစ်စီမံကိန်းကရည်ရွယ်ပါတယ်2015မတ်လအထိပြည်သူအစုအဖွဲ့832ဖွဲ့ကအဖွဲ့ပိုင်တတော်ဧက2,000ကျော်တည်ထောင်နိုင်ခဲ့ကြောင်းသိရှိရတာဟာကောင်းမွန်တဲ့အလားအလာဖြစ်ပါတယ
်အစုအဖွဲ့ပိုင်တတော်အရေးပါပုံကိုတတော်သိပ်ပံပါမောက္ခဒေါက်တာကျော်တင်တတော်ဌာနညွှန်မှုကောင်းမန်းကိုကိုကြီးဒေါက်တာစပရင်ဂိတ်ဘီဂင်စကီနဲ့ဒန်ကင်မက်ကွင်းတို့ကလည်း2014မှာသာရန်ထုတ်ဘူးပါလေအစုအဖွဲ့ပိုင်းတစ်တော့များရင်များလို့ဝင်ငွေကောင်းလာတာမှုကျေးလက်ဆင်းရဲမှုလျော့လင်းလာနိုင်ပါတယ်ဒီလိုကမှဝင်ငွေကောင်းရင်ဒေသခံပြည်သူတွေဟာတစ်တော့စီမံရေးနဲ့တိမ့်တိမ့်စောင့်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်ဒေသခံပြည်သူတွေမပါရင်တော့တစ်တော့ပြုံးတိမှုတဆိုးရှိမှုအလားအလာများတယ်လို့ဆိုပါတယ်အစိုးရစီမံကိန်းမှာ2030ခုနှစ်ရောက်ရင်အစုအဖွဲ့ပိုင်းတစ်တော့ဧက2,000ကျော်ရှိလာမယ်လို့ကမှန်းထားပြီမယ်အခုအချိန်အထိရွယ်ချက်ရဲ့ဆယ်ရာခိုင်နှုန်းလောက်သာအောင်မြင်သေးတာတွေ့ရပါတယ်အစိုးရဘက်ကရောပြည်သူဘက်ကရောဒေသခံအစုအဖွဲ့ပိုင်းတစ်တော့တိုးပွားရေးကိုအလေးအနက်မထားသေးလို့တိုးတက်မှုအလင်းနှေးကွေးနေတာဖြစ်တယ်လို့သုံးသပ်ပါတယ်မြမစီးပွားရေးမှာအရေးကြီးတဲ့အသေးစားနဲ့အလတ်စားလုပ်ငန်းအဖြစ်အစုအဖွဲ့ပိုင်းတစ်တော့လုပ်ငန်းကိုမြင့်တင်သင့်တယ်လို့ Unleashing the Potential of Community Forest Enterprise မှာအကြံပြုထားပါတယ်ခင်ဗျာ
အောင်ခင်တဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ထားတဲ့မြမရေသုံးသက်ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒုတိယပိုင်းစီစဉ်ကြရင်တော့ပင်လုံညီလာခံကြီးနဲ့ရှေ့လာလာတွေပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်ရှင်ဒေါ်လာလာတန်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
ဒီတွင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်ဒါမှာနိုဝင်ဘာ10ရက်မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမယ့်ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကသူ့ရဲ့ရှင်ပြိုင်ဘက်ရီပပ်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ကိုထိုးနှက်တိုက်ခိုက်ပြောဆိုရမှာအသုံးပြုခဲ့တဲ့ idiom တချို့ကိုတင်ပြပေးမှာဖြစ်ပါတယ်ပထမအဦးဆုံးတင်ပြပေးမှာကတော့ loose cannon ဖြစ်ပါတယ်စာလုံးပေါင်းကLOOSE loose ga chaung ni da CANNON canon ga a myaw so ro sakazu khu nge dai yai de be ga chaung ni de a myaw phit par de di thong sin tit la da ga ro timor lokka ga ba she dung ga timor yi dwi ma a myaw dwi go te saung ya ma goun ba paw ma tan chou ne chi naung ma tha yin hlain chi de ka ma goun ba ye ho ba thait ne di ba thait go ဒီအမြောက်ကြီးတွေကလိမ့်မှာဖြစ်ပါတယ်ဘီနဘီရှိတဲ့အမြောက်ကြီးတွေဟာလေးကလည်းလေးတဲ့အတွက်ကြောင့်ဟိုဘက်ဒီဘက်လိမ့်တဲ့နေရာမှာတင်မောသားတွေကိုအန်ဒီယေပေးနိုင်ပြီးထိကြိမ်မယ်ဆိုရင်လေအတော်လေးမတက်မတာဖြစ်မှာသိကြပါတယ်ဒီသုံးရဲ့ the white idiom အသေးပဲကလည်းသိမကွာလှပါဘူးလူတူကိုထိမထားနိုင်ဘူးအဲ့ဒီလူကအားချောင်းနေလုတ်ချင်တာလုတ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်အန်ဒီယေဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။ထင်ရှားဆိုင်မဲ့လူမျိုးလှုပ်ပေးလို့မရနိုင်တဲ့လူမျိုးထိန်းထားဖို့လိုတဲ့ပုံကူမျိုးအာချောင်းတို့သူလောက်တာနဲ့အများဒုက္ခရောက်မဲ့လူမျိုးကိုဒီ idiom နဲ့ရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီ loose cannon ဆိုတဲ့အသုံးကို Democrat Party သမ္မတလောင်း Hillary Clinton ကသူ့ရှင်ပြိုင်ဘက် Donald Trump ကိုထိုးနှက်ဝေဖန်ရမှာဘယ်လိုပြောဆိုခဲ့ပါသလဲဆိုတာကိုနားဆင်ကြည့်ကြရအောင်ပါ။
The last thing we need in the Situation Room is a loose cannon who can't tell the difference or doesn't care to between fact and fiction.
Imburoe mi aukhan shi myo ta longjong yi kisa yet dui swe ni de akhan ma chimaru mlo jin song du ga ro de ge phit da la lou cha na la su da go ma khwe cha nai ne lu myo dan ma mho khwe cha ti bo tei yee ma sai de lou chin ya lou me lu sa myo ba be lo de be ya ba de
The last thing we need in the situation room is a loose cannon who can't tell the difference or doesn't care to between fact and fiction.
Kusale jin pya pi ma ga ro roll the dice phit par de sa long paung ga r o l l roll ga hlait da t h e the d i c e the dice ga answer dong so ro sak sut khu nge thai yai de be ga ro answer dong go hlain da phit par de answer dong go lang wa sa ma a tong pyu da phit de twet chaung le answer dong hlain de so ra ga ro de ni lang wa sa da go so lo da phit par de idiom ဆိုတဲ့တဝိုက်ဒီပဲကလေးသိမကွာလာပါဘူးကျမတို့မြန်မာမှာကံကိုယုံပြီးစုပုံနင်းနေဆိုသလိုလောင်းကစားရမှာလေနိုင်ရင်လည်းနိုင်ရှုံးရင်လည်းရှုံးဆိုတဲ့စိတ်နဲ့အချက်လက်ပေါ်အခြေခံပြီးတည်တည်ချာချာမစင်စားပဲအန်ရည်ကိုတည်တည်ချာချာမတွေ့ပဲစွန့်လုတဲ့သဘောမျိုးကံဆန်းတဲ့သဘောမျိုးလောက်တာကိုရည်ညွှန်းပြောတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ဒီမိုကရက်ပါတီသမ္မတလောင်းဟီလရီကလင်တန်ကဒေါ်နယ်ထရန့်ကိုရည်စူးပြီး
We cannot put the security of our children and grandchildren in Donald Trump's hands. We cannot let him roll the dice with America.
Chimarwe tadmi rwe mie rwe ye lungjong ye gu Donald Trump lo lu sa myo let the ma chimarwe ma the nai ma bu. American pi daw su bo tu ye kan sa mu go ro chimarwe a phit ma kan nai ma bu lo deibe ya ba de.
We cannot put the security of our children and grandchildren in Donald Trump's hands. We cannot let him roll the dice with America.
ခုနောက်ဆုံးတင်ပြပေးမှာကတော့ moment of reckoning ဖြစ်ပါတယ်။စာလုံးပေါင်းက MOMENT moment ကအချိန်အခါသမယ OF of RECKONING reckoning ကစင်စားတွေ့ချက်တာဆိုတော့စကစုတစ်ခုငယ်တရက်ဒီဘေကတော့စင်စားတွေ့ချက်တဲ့အချိန်ဖြစ်ပါတယ် idiom ဆိုရဲတော့ဗိုက်ဒီဘေကလည်းသိမကွာလာပါဘူးလူတွေနေနဲ့နေစဉ်ဘဝမှာကိုယ်လေးလေးနဲ့တွက်ဆဆင်ကျင်ရမယ်အချိန်ရောက်တာကိုဆိုလိုတာဖြစ်ပါတယ်ဒီနည်းတော့ခုဘဝမှာအရေးကြီးဆုံးဆုံးဖြတ်ချက်ချရမယ်အချိန်ကိုညှိနှွမ်းတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးပေါ်လက်တင်စဉ်စားရမယ်အချိန်ရောက်ပြီလို့လည်းဆိုနိုင်တာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ဒီမိုကရက်ပါတီသမ္မတလောင်းကလင်တန်ပြောခဲ့တာကတော့
This is a moment of reckoning for every Republican dismayed that the party of Lincoln has become the party of Trump.
Lincoln တီထောင်ခဲ့တဲ့ပါတီဟာ Trump ပါတီဘဝရောက်နေပြီဆိုပြီးစိတ်ပြည့်နေကြတဲ့ Republican တိုင်းတွေခုချိန်ဟာလေးလေးနက်နက်စဉ်းစားရမယ်အချိန်ရောက်နေပါပြီလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
This is a moment of reckoning for every Republican dismayed that the party of Lincoln has become the party of Trump.
ဒီတင်ပါ Hillary Clinton ကသူ့ပြိုင်ဘက် Donald Trump ကိုထိုးနှက်တိုက်ခိုက်ရမှာသုံးနှုန်းခဲ့တဲ့ idiom တွေဖြစ်တဲ့ loose cannon, roll the dice, moment of reckoning တို့ကိုတင်ပြခဲ့တာဖြစ်ပါတယ်။နောက်တင်ပါခုလိုချိန်မျိုးမှာလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့ဆောင်မျိုးနာစင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Style Indian 3အင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016စက်တင်ဘာလ4ရက်တနင်္ဂနွေနေ့မနက်ခင်းထုတ်လွှင့်ချက်တွေကိုသောရရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဒုတိယပိုင်းစီစဉ်မှာနားဆင်ကြရမှာကတော့ဆီးရီးယားနိုင်ငံမှာတူရကီရဲ့စစ်ဆင်ရေးတွေနဲ့ပတ်သက်ပြီးအမေရိကန်ကဘယ်လိုသတိပေးခဲ့ပါသလဲ။ဒီအကြောင်းနဲ့တူ27ရာစုပင်လုံညီလာခံကြီးနဲ့ပတ်သက်ပြီ
းဒီလက်လက်ကအခွဲ၃ခွဲကလွဲရဲအကုန်လုံးပေါင်းလို့ရတာပေါ့နော်။ဟိုဒါတွေကအပြစ်မညီလာခံထက်ထူးခြားတယ်။ဆိုတော့ဒီဘက်ကိုထူးခြားတာကတော့
အခုလိုဆွေးနွေးထားတဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုလည်းမကြခင်မှာနားဆင်ရဖို့ရှိပါတယ်ရှင်။အခုပြောသွားခဲ့တဲ့ထဲမှာအခုတူရကီနိုင်ငံရဲ့စစ်ဆင်ရေးတွေပေါ်အမေရိကန်ကဘာတွေသတိပေးခဲ့တယ်လဲဆိုတာကိုအရင်ဆုံးကြည့်အောင်ပါ။တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS စစ်သွေးကြွအဖွဲ့တွေကိုတိုက်ခိုက်နေတဲ့အမေရိကန်ရဲ့မဟာမိတ်ကတပ်ဖွဲ့တွေအပေါ်တိုက်ခိုက်တာတွေမလုပ်ဖဲနဲ့ IS စစ်သွေးကြွအဖွဲ့ချင်းမုံရဲ့လုပ်ငန်းတွေကိုသာအာရုံထားပြီးတော့လှုပ်ဆောင်မှုအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတောင်းဆိုလိုက်ပါတယ်။အမေရိကန်ပန်ဂွန်စစ်ဌာနချုပ်ကနေ VOA သတင်းတော် Color Bat ပေးပို့ထားတဲ့သတင်းလွှာကို McKinphew တွေ့ရဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။အမေရိကန်ကြောထောက်နောက်ခံပေးထားတဲ့စီးပွားကခတ်လက်နက်ကိုင်တပ်ဖွဲ့တွေနဲ့အမေရိကန်ရဲ့မဟာမိတ်တူရကီအစိုးရတပ်ဖွဲ့တွေအကြားအပြန်အလှန်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကြေကြေပြန့်ပြန့်ထွက်ပေါ်ခဲ့ပြီးတဲ့နောက်တူရကီတပ်ဖွဲ့တွေဟာစီးရီးယားနိုင်ငံဂျာရာဘလတ်နေဆက်မြို့အနောက်ဘက်ကိုရွှေ့ပြောင်းထိုးစစ်ဆင်နေပါတယ်
။ The United States was very supportive.
ISIS တို့ရောအဖွဲ့ချင်းမွေးလှုပ်ရှားမှုတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးပါတယ်။ဂျာရာဘလတ်မြို့နယ်နေဆက်ကြားအဲဒီကနေအနောက်ဘက်ဒေသတချို့မှာစစ်သွေးကြွတွေကိုဖယ်ရှားဖို့တူရကီကကြိုးပမ်းနေတာတွေကိုကျွန်တော်တို့အားပေးပါတယ်။ဒါပေမဲ့ဂျာရာဘလတ်မြို့တောင်ပိုင်းကလှုပ်ရှားမှုတွေကိုတော့မထောက်ခံပါဘူး။
IS သွေးကြွအဖွဲ့ဘက်ကနေတိုက်နေကြတဲ့နိုင်ငံသားတိုက်ခိုက်ရေးသမားတွေအဓိကချေကုပ်ယူထားတဲ့စီးရီးယားနိုင်ငံမန်ဘစ်မြို့ကနေစစ်သွေးကြွတွေကိုဖယ်ရှားနိုင်အောင်ဂျော်ရာဘလတ်မြို့တောင်ဘက်မှာရှိတဲ့ YPG ခတ်တပ်ဖွဲ့တွေကကူညီပေးနေတာပါ။ဒါပေမဲ့တူရကီတပ်ဖွဲ့တွေကလည်း Euphrates မြစ်တစ်လျှောက်ကခတ်လက်နက်ကိုင်အဖွဲ့တွေကိုနေရာကနေစုခွာပေးစေချင်တာပါ။အမေရိကန်ပင်လယ်ကုန်းစစ်ဌာနချုပ်ကတော့မန်ဘစ်မြို့မှာ IS စစ်သွေးကြွတွေကိုရှင်းလင်းနိုင်ပြီဆိုတာနဲ့ခတ်တပ်ဖွဲ့တွေဟာတူရကီလူလားသလိုနေရာကနေပြန်လည်ဆုတ်ခွာမှာဖြစ်တယ်လို့အမခန့်ပြောဆိုနေပါတယ
် The YPG after Manbij operation
မာဗစ်မြို့စစ်စင်ပြီးတာနဲ့ YPG Guts လက်နက်ကိုင်အဖွဲ့တွေက Euphrates မြို့အရှေ့ဘက်ကနေပြန်လည်ဆုတ်ခွာမှာပ
ါအမေရိကန်ရဲ့မဟာမိတ်တွေအကြအပြန်အလှန်တိုက်ခိုက်မှုတွေဟာအမေရိကန်အစိုးရအတွက်တော့မတတ်မတားဖြစ်စေပါတယ်ဘက်တဖက်ကူမှစန့်ကျင်ဖို့ဆန္ဒမရှိသလိုအပြန်အလှန်တိုက်ခိုက်မှုတွေရပ်ဆိုင်မှုနဲ့အာရစစ်သွေးကြွချိန်မုန်းကြီးကိုသာအာရုံထားလှုပ်ဆောင်ကြဖို့နှစ်ဖက်စလုံးကိုအမေရိကန်ကတိုက်တွန်းပြောဆိုနေတာပ
ါ For us to get overconfident and think that just because
Syria နဲ့ Iran နိုင်ငံတွေမှာ ISIS အဖွဲ့သိမ်းယူထားတဲ့နယ်မြေတွေကိုပြန်လည်တိုက်ယူနိုင်တာကြောင့်ကျွန်တော်တို့တွေအောင်ပွဲခံဖို့နီးလာနေပြီလို့ယူဆပြီးကိုယ့်ကိုယ်ကိုလိုတာထက်ပိုပြီးအထင်ရောက်နေရင်တော့အကြီးအကျယ်မှားယွင်းနိုင်ပါတယ်
အမေရိကန်ကြောထောက်နောက်ခံပေးထားတဲ့မဟာမိတ်တပ်ဖွဲ့တွေကတော့အီရတ်နိုင်ငံထဲမှာအစံပတ်အဖွဲ့တွေအဓိကခြေကုပ်ယူထားတဲ့မူဆူမျိုးနဲ့ဆီးရီးယားနိုင်ငံအတွင်း IS စစ်သွေးကြွတွေကကိုယ်ပိုင်အုပ်ချုပ်ခွင့်ရမြို့တော်အဖြစ်ကျင်းညာထားတဲ့ရက်ကာမြို့တွေကိုပြန်လည်သိမ်းယူနိုင်ဖို့လောလောဆယ်အဓိကထားလှုပ်ဆောင်နေပါတယ်ရှင်
မကင်ဖြူတွေပြပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မနေ့စနေနေ့ညပိုင်းကထုတ်လွှင့်ခဲ့တဲ့ဒိုက်ရိုက်လေးလိုင်းစီစဉ်ကိုအလှည့်ပေးပါမယ်ထုတ်လုတ်သူမတ်စုမွန်နဲ့အတူကိုကြော့ကြော့သိန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်သက်ဆိုင်သူအတော်များများအားလုံးတော့မဟုတ်ပါဘူးအတော်များများအဖွဲ့အစည်းအတော်များများတက်ရောက်တဲ့27ရာစုပင်လုံညီလာခံဒါပထမဆုံးပါပဲဒီကနေ့မှပြီးဆုံးသွားပါတယ်ဆိုတော့ဒီညီလာခံအတွင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရတခါဒီညီလာခံကနေပြီးတော့ရှေ့ကိုကျွန်တော်တို့ဘာတွေဆက်ပြီးတော့မျှော်လင့်နိုင်မလဲဒီအကြောင်းအရာတွေကိုဆွေးနွေးကြဖို့ပါပင်နိုင်ဆွေးနွေးပေးဖို့အတွက်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူတ်ကတင်နန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငယ်ဦးအောင်သူငယ်ကဒီညီလာခံကို၄ရက်စလုံးတက်ရောက်ခဲ့ပါတယ်တခါဒီညီလာခံကိုအနီးကပ်စောင့်ကြည့်နေခဲ့တဲ့ဝါရီသတင်းစာဆရာဦးစီသူအောင်မြင့်သူတို့နှူးကိုဖိတ်ခေါ်ထားပါတယ်ဝင်အောင်ဆွေးနွေးမဲ့သူတော်တော်ရှင်အတော်များများရှိပါတယ်ပြောရရင်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုများပါတယ်ဒါပေမဲ့ကျွန်တော်အားလုံးကိုဆွေးနွေးဖို့အခွင့်အရေးပေးချင်ပါတယ်ဆိုတော့ကြိုတင်ပြီးမေတ္တာရက်ခံထားချင်တာကကျွန်တော်တို့အားလုံးအကောင်းဆုံးနဲ့အထီးမြင့်ဆုံးအတူဆုံးဖြစ်အောင်ဆွေးနွေးပြကြပါခင်ဗျာ။ရင်ဆုံးတော့ပင်နေဆွေးနွေးသူနှူရဲ့အမြင်နဲ့သဘောထားတွေနောက်ထောင်ကြည့်အောင်ပါ။ဆိုတော့ဥောသူငင်းကဒီညီလာခံကို၄ရက်စလုံးတောက်လျှောက်ကျွန်တော်ဒီတော့လုံးဝအိမ်မငိုက်ပဲတက်ခဲ့တဲ့သူဆိုတော့ညီလာခံနဲ့ပတ်သက်ပြီးဥောသူငင်းနောက်ဆုံးနေ့မှာဥောသူငင်းရဲ့ဒ ီ၄ရက်တာတွေ့ခဲ့တဲ့အတွေ့အကြုံရနောက်ဆုံးနေ့မှာချုံငုံသုံးသက်ချက်လေးရင်ဆုံးကြပါရစေ
။ဟုတ်ကဲ့ဟိုကျွန်တော်တို့ဒီညီလာခံပေါ့နော်ပြောမယ်ဆိုလို့ရှိရင်အရင်တုန်းကဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးပေါ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရောစာချုပ်လက်မှတ်မထိုးတဲ့အဖွဲ့တွေရောပါဝင်တက်ရောက်တဲ့ဟာဖြစ်ပါတယ်။ဆိုတော့နောက်တစ်ခုကတော့ထူးခြားချက်ကတော့ဒီညီလာခံမှာဆွေးနွေးချက်အစည်းအဝေးပေါ့နော်။ဆိုတော့ဒီဥစ္စာတွေကိုရုပ်မြင်သံရာနေပြီးတော့တနိုင်ငံလုံးကိုပါခေါမလဲဒရိုက်ရိုက် live လွှင့်ပေးတယ်ပေါ့။ဆိုတော့အဲ့လိုအနေထားမှာကြတော့ထူးခြားတာကကျွန်တော်တို့ဒီစီမမှာနေတဲ့မြန်မာအများစုဗမာအများစုပေါ့ဗျာ။ဆိုတော့အဲ့တော့တခါမှမကြားခဲ့ဘူးတဲ့အသံတွေလည်းကြားရပါတယ်။အဲ့တော့ညီလာခံမှာဆွေးနွေးချက်တွေကလည်းတော်တော်ဟိုပါခေါမလဲကွဲပြားတာတွေလည်းရှိတယ်တော်တော်လည်းစုံလင်တဲ့အနေထားရှိပါတယ်။ဆိုတော့အဲ့တော့ဘာပဲဖြစ်ဖြစ်ဒါကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တတ်နိုင်သလောက်ပေါ့ဗျာ။အပြိုင်ဆိုင်ကိုယ့်ရဲ့ဟိုဘာခေါ်လဲရက်တိချက်တွေထုတ်ပြောတဲ့ပွဲမျိုးလို့လည်းပြောလို့ရပါတယ်။အဲ့တော့ဒီညီလာခံမှာဘာဆုံးဖြတ်ချက်မှတော့မရှိပါဘူး။ရှေ့နောက်ထပ်6လကြာရင်ကျင်းပမဲ့ညီလာခံကြပါပဲဒီကိစ္စတွေကိုဆွေးနွေးမယ်ဆိုတဲ့ဟာမျိုးပြောတာဆိုတာတွေရှိပါတယ
်။ဟုတ်ကဲ့ဦးအောင်သူငယ်။ဦးစီသူအောင်မြင်လည်းပဲဒီဒိုက်ရိုက်ထုတ်လွှင့်ချက်တွေတခြားသတင်းတွေနဲ့အဆက်မပြတ်ဒါကိုစောင့်ကြည့်နေလိမ့်မယ်လို့ကျွန်တော်ဒီလိုပဲသိထားပါတယ်။ဆိုတော့ဦးစီသူအောင်မြင်ကရောညီလာခံအဆုံးသက်နေ့မှာဦးစီသူအောင်မြင်ရဲ့ရေပုံရခြုံငုံသုံးသက်ချက်ပြောပါအောင်ခင်ဗျ။အ
ဲဒီညီလာခံကတော့တကယ်တော့ဟိုအမြင့်မြင့်ညီလာခံလို့ခေါင်းကြီးတက်လိုက်ရင်ပထမဦးဆုံးညီလာခံတော့မဟုတ်ဘူး။ဦးသိန်းစိန်စက်တမ်းမကုန်ခင်မှာတော့ပထမညီလာခံလုပ်ခဲ့တယ်။ဒါပေမဲ့အခု27ရာစုပြည်လုံးညီလာခံကတော့အဲ့ဒီထက်ကိုထူးခြားချက်တွေအများကြီးရှိတယ်။အဲအဲ့ဒါပါလဲဆိုတော့အဲပထမညီလာခံတုန်းကဆိုရင်ဒီအပြည့်ရက်ထားတဲ့အခွင့်အရေးလောက်ပဲပါဝင်ရတယ်။ပြီးတော့မှအဲ့ဒီချိန်တုန်းကဒီလူလူကရွေးကောက်တင်မြှောက်ထားတဲ့ရွေးကောက်ခံတွေကလည်းပါဝင်ခွင့်မရခဲ့ဘူး။အဲ့လိုအခြေအနေတွေရှိခဲ့တယ်။အခုညီလာခံမှာတော့ဟိုပြိပခါနေနဲ့ပပရှိနေတဲ့ဒီလက်လက်ကအခွဲ၃ခွဲကလွဲရင်အကုန်လုံးပါဝင်ဝင်ရတာပေါ့နော်ဟိုဒါတွေကပြပညီလာခံထက်ထူးခြားတယ်ဒါဒီဘက်ကိုထူးခြားတာကတော့ကျွန်တော်စက်တန်းတစ်လျှောက်မှာပေါ့ကျွန်တော်တခါမှမမြင်ဘူးအဲ့ဒါဘာလဲဆိုတဲ့ခါကျတော့အဲ CIR ဆိုရင်လက်ရှိချိန်ထိအစိုးရနဲ့တိုက်ပွဲတွေဖြစ်နေတယ်ပြီးတော့မှလက်လက်ကတပုံအခွဲလို့ပြောလို့ရတယ်အဲ့ဒီအခွဲကဒါဒုက္ခဘူချုပ်ကြီးတယောက်ကနေပြီးတော့မှအရှိမနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမရကာကွယ်ရေးဦးစီးချုပ်ဒုသမရဘာညာအကုန်လုံးပေါ့နော်တိုက်ပြည်ရဲ့ခေါင်းဆောင်တွေအကုန်လုံးရှိမှာဒါသူ့ရဲ့လူလာချက်သူ့ရဲ့မိခွန်းတွေကိုပြောပြနိုင်တယ်ဆိုတာအကျောင်းချင်းနဲ့မြန်မာနိုင်ငံတမိုင်းမှာလည်းမရှိခဲ့ဘူးကမ္ဘာမှာလည်းဒါအလွန်ထူးခြားတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့တော်တော်လေးကိုထူးခြားတယ်နောက်တစ်ချက်ကတော့ခုနကပေါ်လူမြင့်ပြောသွားတဲ့ကိစ္စပေါ့သူတို့ညီလာခံပထမနေ့မှာသူစီကံချက်တွေထုတ်ထားတယ်အားလုံးပေါင်း16ချက်ရှိတယ်အဲ့ဒီထဲမှာအချက်6နဲ့9ဒီမှာဆိုရင်ဒီညီလာခံမှာပြောဆိုဆွေးနွေးတဲ့ဟာတွေကိုဟိုအကန့်တွေမဖမ်းယူရဘူးဗီဒီယိုမရရဘူးနောက်ညီလာခံပြင်ပမှာဒီညီလာခံအကြောင်းပြန်ပြောတယ်ပြန်ရေးတယ်ဆိုရင်လည်းဒါဘယ်သူကပြောခဲ့တယ်ဘယ်အဖွဲ့ကြီးကဆိုတဲ့ဟာကိုမလုပ်ရဘူးဆိုတဲ့စီကံချက်တွေရှိခဲ့ပေမဲ့ကျွန်တော်နားလေတလောက်ကတော့ဒေါက်တာစီကြီးကအလုံးဓာတ်ရိုက်လွှင့်လိုက်ပါလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်တမိုင်းမှာမကြုံဘူးပေါ့တိုင်းသားတွေကိုရတော့အတိုက်ခံနေတကယ်ကိုလက်နက်ကိုင်အဖွဲ့ကြီးတွေရဲ့အမြင်သဘောထားတွေကိုလည်းတိုင်းပြည်ထဲမှာအကုန်လုံးမြင်ရတဲ့ကြားရတဲ့ခါကျတော့အားလုံးကဒါအသိပိအမြင်သစ်တွေရစီတယ်တကယ်ကိုထူးခြားတဲ့ညီနာခံရင်းလို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်မေးခွန်းတစ်ခုကိုညောင်စလုံးကိုမေးပါမယ်အဲ့ဒီမေးခွန်းကပြီးရင်တော့ကျွန်တော်တို့ဒါရိုက်ဆွေးနွေးမဲ့လူတွေဖိတ်ခေါ်တာပါလေဆိုတော့ဥက္ကောသူငယ်ဥက္ကောသူငယ်ကကိုယ်တိုင်တောက်လျှောက်ညီလကံခံပါတယ်မှာတောက်လျှောက်ရှိနေတယ်လို့ဥက္ကောသူငယ်ဒီညီလာခံကနေပြီးတော့အားရစရာအကောင်းဆုံးတွေ့ခဲ့တဲ့တစ်ချက်ရှိရင်ပြောပြပါခင်ဗ
ျဟုတ်ကဲ့ဟိုအားရစရာအကောင်းဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းအသီးစီးရပါတော့ဆိုတော့အခုကဒါဟိုကျွန်တော်တို့ဟိုဘာခေါမလဲဒီညီလာခံမှာပြောတဲ့စကားဆိုလို့ရှိရင်တော့ယထာကြီးထွက်သွားပြီပေါ့ဆိုတော့ဒီယထာကြီးငင်းငိုင်းယထာကြီးထွက်တဲ့အပေါ်မှာတော့အားလုံးကဟိုလိုက်ပါကြမယ်ဘာပဲဖြစ်ဖြစ်ဟိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတဲ့သဘောထားမျိုးရှိပါတယ်ဆိုတော့ဒါကတော့အားရစရာအခြေအနေလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရော
အဲကျွန်တော်မြင်တာကတော့အဲ့ဒီမှာဒေါ်ဆန်းစုကြည်ရဲ့မိခွန်းထဲမှာအတူတူချစ်ချောက်သူထည့်ပြောပါတယ်ဒီသူဆက်ခံပြီးတော့မှလောက်ရတဲ့ဥစ္စာကအရှိကသမရဦးသိန်းစိန်ကဒီညဉ့်ညဉ့်ကြီးကိစ္စကိုစပြီးတော့လုပ်ခဲ့တာပေါ့နော်ဒီတော့ကိုသူအထူးကျေးဇူးတင်ပါတယ်အထူးလေးထားပါတယ်ပြောတယ်ပြီးတော့မှနောက်သူ့ရဲ့ရှေ့ဆက်ပြီးတော့လောက်ရမယ့်လုပ်ငန်းစီဒီနေ့နောက်ဆုံးနေ့မှလည်းသူပြောသွားပါတယ်ဒီ SCA အပြည့်ရစာချုပ်လက်မှတ်မထိုးတဲ့လူတွေထိုးလာအောင်သူလောက်ရမယ်ပြီးတော့မှဒီ SCA စာချုပ်ကသဘောတူညီတဲ့အတိုင်းဆက်သွားမယ်ဆိုတဲ့ဟာမျိုးတွေကတော့ဘာဖြစ်ပြောတကယ်ကိုကျွန်တော်တို့တိုင်းပြည်မှာညီညာရေးလုပ်ခဲ့တဲ့လူတွေကတယောက်ကိုတယောက်လက်ချင်ခံပြီးတော့ပြေဆောင်သွားတယ်ဆိုတဲ့ဟာတွေကတော့ဟိုတတော်ကိုအားရစရာကောင်းတဲ့ချက်ပါ
ဟုတ်ကဲ့ဒါရဲ့ဆွေးနွေးမဲ့လူတွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရန်ကုန်မြို့ကဦးကျော်လင်း
ဦးကျော်လင်းခင်ဗျာပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အတူဆုံးနဲ့အထီးမီဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ဝန်တော်ပါတယ်ခင်ဗျာဒါပေမဲ့လည်းဟိုဒေါ်စောလူကြီးရတာကျွန်တော်ပေါ်တီရှင်တယောက်ရဲ့စပရစ်ပေါ့ဗျာတော်တော်ကျွန်တော်အရေးကြီးကိုပြလိုက်တာဗျာအော်ဂနိုက်ဇေးရှင်းပါပါလေကောင်းပါလေဟိုတက်ကပထမတော့ကလက်မထိုးတဲ့လူကြီးမဝင်ရလို့ဆိုတဲ့အပိုင်းမှာအားလုံးတည်တော့ဖို့ပြေးပါရှိုးနေတာဖုံးနေတာပုံဆိုးတယ်ဘယ်မှတည်တော့ဖို့ပြေးပါဆိုတဲ့ရှင်းကြီးအောင်မြင်သွားတာဒေါ်စောကျေတော့ဆုံးဆောင်ရပါပဲတပိလို့ကျွန်တော်တို့ဒီအခြေခံကတော့အဲ့ကဲကြည့်ရတာဘိုးမနိုင်ကတက်မှာလို့တော့တည်နေတယ်အဲ့တော့တို့ကလည်းခုကအာနာပိုင်းဆိုင်ရာမှာတော့အဲ့တော့ရုပ်ဖော်ရုပ်ချင်ကမျိုးတော့ပြောနေကြတာပေါ့ဗျဒါပေမဲ့ကျွန်တော်အမှတ်ချက်တော်တော်လေးပြောလိုက်ရရင်တော့ကာလဒေတာပြောပါဆိုတာရှိပါတယ်အဲ့တော့ကျွန်တော်ဒေတာလည်းကောင်းနေတယ်ထင်တယ်ပြောပါလေဗျာဒါပေမဲ့ဘာကြီးမလို့ပုံကိုယ်နဲ့ဆက်လာပြီးအားပေးတယ်သို့တော့ကာလအားဖြင့်ကတော့ဘာမင်းကမဆင်းရဲမွေးတယ်မူကခေါက်ခိတ်နေပြီးတော့ကိုယ်နိုင်ငံသားတွေပြည်ပမှာလည်းပဲဟာအလုပ်ကရရှိရင်းနဲ့အဲ့ဒီဆင်းရဲမွေးတယ်မူမကယ်နိုင်သေးဘူးကျွန်တော်တို့တိုင်းလာလို့ပြေးမယ်ဆိုတော့ကျွန်တော်မရှိတဲ့အစိုးရအနေနဲ့ဘာမှပြင်နိုင်မယ့်ဘဝမရှိဘူးဒါမှမဟုတ်သူတို့တကယ်နဲ့ဒီနိုင်ငံသားတွေအခွင့်အရေးကိုတောင်းမယ်ဆိုရင်တော့အဲ့ဒါဒီလိုရှိတော့တိုးတက်လာမယ်ကဒါ process ကြီးရတော့ကြာပါပါတို့တော့အားလုံးရှိရှိနဲ့အဲ့ဒါဒီကတမတော်ကလည်းဘာလို့လဲတို့တို့ပြေခါကြမခံဘူးဆိုတော့ဒီတောင်းနေလူတွေကမျက်နှာတတာတယ်ပေါ့ဗျအချိန်ပြည့်အချိန်လို့ကြည့်ပြီးတော့ဒီလိုဒီစီဝါရေးတိုင်းဆိုင်ရာနိုင်ငံသားတွေသူတို့နိုင်ငံသားတွေတိုင်းနိုင်ငံတွေလှုပ်လှုပ်ခွင့်ရေးစီဝါရေးတွေခွင့်ရေးတွေစသည်တောင်းတော့ရောဒီလိုတော့အချိန်ပြည့်မဲ့အဲ့ကျွန်တော်မလုပ်ရဲဆိုင်လုပ်ရကောင်းတဲ့နိုင်ငံကြီးနိုင်ငံကြီးညီလာခံကြီးပါခင်ဗျာဟုတ်ကဲ့ပါပါ
ကျေးဇူးတင်ပါတယ်ဦးကျော်လင်းဟုတ်ကဲ့ကိုကျော်မတော်သူကျေးဇူးအများကြီးတင်ပါတယ်နောက်တစ်ဆက်ဖိတ်ခေါ်ပါမယ်ခင်ဗျာပင်နေဆွေးနွေးတဲ့လူတွေနောက်ထပ်နှစ်ဦးဆွေးနွေးပြီးရင်ပြန်လှည့်ပါမယ်တော့ရှမ်းပြည်နယ်လာရှိုမျိုးကဥကိုကိုကြီးဥကိုကိုကြီးရဲ့27ရာစုပင်လုံနဲ့ပတ်သက်ပြီးတော့အကောင်ဆုံးအတူဆုံးအထီးမြင့်ဆုံးဇွန်တွေ့ပါခင်ဗျာ
ဟုတ်ကဲ့ပါခီးချီချီတက်ရမယ်ဆိုတော့လမ်းကြောင်းကြီးကပထမချီလမ်းလို့ပဲပြောချင်ပါပဲအရှိပြီးတော့တော့မျောတိုင်းမဝေးစေချင်ပါဘူးဗျာနှစ်ပေါင်း60 90လောက်ရှည်ကြလာတဲ့ပြည်ရင်းငြိမ်းသက်မှုကိုအနည်းဆုံး5-6နှစ်တော့စောင့်ပါပါမယ်အဲဒီလောက်ဒီခါပြီးမှတော့ဆက်ပြီးတော့မှစောင့်မှုလိုပါတယ်သိရှိကြပါမယ်မပွင့်လင်းမြင်သာစွာပြောနေကြတာကိုငင်းကြီးလူတင်လူတိုင်းသိရှိစွာနားထောင်ရပါမယ်ကျွန်တော်လည်း live ကြည့်လိုက်ပါတယ်တရနေက
ဟုတ်ကဲ့
မြန်မာနိုင်ငံမှာတိုင်းသာပေါင်းစုံသွေးနှောနေကြပြီးတော့မှဒေသအသီးသီးမှာလည်းအားလုံးခြေကြကုန်ကြပါပြီဒါကြောင့်နားလည်မှုပေးရနဲ့တကယ်လက်ပြခံစားနေရတော့တိုင်းသာပြည်သူတွေကိုပို့ပြီးတော့မှအာရုံစိုက်ဆောင်ရွက်ကြပါမယ်ရိုးသားတဲ့တိုင်းသာပြည်သူတွေမြန်မာပြည်မှာအများကြီးရှိပါတယ်ရင်ထဲမှာပြောကြင်တာကိုအခုဒီညီလာကမှာပြောလိုက်ရတဲ့လူတွေရဲ့ရင်ထဲမှာလည်းအတော်လေးကိုပေါ်ပါသွားမယ်လို့ကျွန်တော်ယူဆပါတယ်
။ကျေးဇူးများတင်ပါတယ်ခင်ဗျာ။နောက်တူကစင်ကာပူမှာရှိနေတဲ့ကိုနေဦးလင်းကိုနေဦးလင်းအလှည့်ကြပါပြီ
။ဟုတ်ကဲ့ဗျာဝမ်းသာပါတယ်ဗျာဒီတစ်ခါတော့ဝမ်းသာဆုံးလို့ပဲပြောရမှာပါဗျာ။ဘာဖြစ်လို့လဲဆိုတော့ပွင့်ပွင့်လင်းလင်းပြောခွင့်ရတဲ့ဥစ္စာကိုလူအလုံးကကြည်နိုင်မြင်နိုင်နေဆိုတဲ့အတွက်ခင်ဗျားဘာပြောကျင်လဲသူဘာဖြစ်ကျင်လဲဆိုတာကိုပြည်သူစီကိုတောက်ရောက်ဒါရိုက်ပို့ပေးနိုင်တဲ့ညီလာခံဖြစ်တဲ့အတွက်ဒါစီစဉ်သူနဲ့ခေါင်းဆောင်ရဲ့ဟောပေါ့နော်အကြီးအသေးလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒီအခါမှာပြောတဲ့အခါမှာဘာသွားတွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ရှုထောင့်ရပြောရတော့အင်ဂျင်နီယာစကလုံးရတော့ဒါ data analyzing လို့ခေါ်ပါတယ်အခုကသူတို့လိုချင်တာကိုနားထောင်နေပြောတယ်ဖြစ်ချင်တာကိုအကုန်ပုံမှန်လင်းလင်းပြောတယ်ဒါကိုနောက်ပိုင်းမှာကျွန်တော်တို့က design ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဘယ်ပုံစံသွားမယ်ဆိုတာကိုစိတ်ရှိရှိနဲ့လှုပ်သွားရင်ကျွန်တော်အမြင်ပြောရရင်တော့အောင်မြင်မယ်လို့ထင်ပါတယ်။နောက်တစ်ချက်ကဟိုဝမ်းအတာဆုံးပေါ့နော်။ဟိုဘိုးချုပ်အန်ပါလာလမ်းဒီသူပြောတဲ့စကားနံပါတ်1ကသူခွဲထွက်ဖို့မဟုတ်ပါဘူးဆိုတာပြောတယ်။ဒီစကားကြားရတဲ့အတွက်လည်းကျွန်တော်ဝမ်းသာတယ်။နောက်တစ်ချက်ကပြန်သွားတဲ့ဝါတွေရဲ့တင်ထားတဲ့စာပိုက်ထဲမှာကျွန်တော်ဖတ်ရတာပြောရလို့ရှိရင်သူတို့ကလွတ်လပ်ခွင့်ရပြီ။ကိုယ်ပိုင
်လွတ်လပ်
ခွင့်ရပြီ။တို့မဟုတ်ဒီတိုင်းပြည်ထဲမှာရှိတဲ့လူတွေအားလုံးဟာအဖွဲ့အစည်းအားလုံးတို့မဟုတ်ပြည်နယ်အားလုံးဟာဘယ်သူနဲ့မှမပူပေါင်းရဘူးပြင်ပလူနဲ့ဘယ်သူနဲ့မှမပူပေါင်းရဘူးလို့တားမြစ်ချက်ကိုတင်ပြထားတဲ့ဆိုတဲ့ကောဒီလူတွေဟာဒီနိုင်ငံအတွက်တော့ဟိုရေးရှိမှကျွန်တော်တို့အတွက်အကောင်းဆုံးမြင်နေပါပြီလို့ပဲကျွန်တော်ပြောချင်ပါ
တယ်ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ဥပဒေညင်တချို့တင်ပြချက်တွေမှာဒီတစ်ဖက်နဲ့တစ်ဖက်တိတ်ပြီးတော့အလန်းကွာလွန်းနေတာမျိုးရှိသလား
အာဒီလိုခင်ဗျဟိုကျွန်တော်ကတော့တစ်ဖက်ကဟိုအကောင်းမြင်တာရှိပါတယ်ဆိုလိုတာကဒီအခု KNU ကတင်ပြချက်မှာသူတစ်ဖွဲ့တည်းမဟုတ်ဘဲနဲ့ကျန်တဲ့ကရင်ဖွဲ့စည်းတွေလည်းစုစည်းပြီးတော့ပေါ့နော်ဆိုတော့အဲ့လိုတင်ပြချက်တွေရှိပါတယ်နောက်တစ်ခါကျတော့ကျန်တဲ့တိုင်းသားဖွဲ့စည်းတွေမှာလည်းဒီအဖြစ်အခုလက်ရှိ NCA လက်မှတ်မထိုးရသေးတဲ့ဖွဲ့တွေပေါ့ဆိုတော့သူတို့ကလည်း UNFC ရဲ့position ဆိုပြီးဟိုရည်တည်ချက်ပေါ့နော်အဲ့လိုဆိုပြီးတော့ခါကျတော့သူတို့ကအဖွဲ့အလုံးကဒီ UNFC ရဲ့ ဒီဘာကောင်လဲယက်တီချက်ကိုဝိုင်းပြီးတော့ပြောကြတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းဒီတက်မတော်ဘက်ကတော့ဒါနားလည်မှုပေးရမှာပေါ့လေသူတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒါကာကွယ်ပြီးတော့ပြောတဲ့ဘိုင်းနေရှိပါတယ်အဲ့တော့ကျွန်တော်မြင်လာတော့ဒီပွဲမှာတော့ကိုယ့်ရဲ့ယက်တီချက်ကိုကိုပြီးတော့ဟိုဘာကောင်လဲပြောကြတဲ့အနေထားပါပဲ
ဟုတ်ကဲ့
အဲ့တော့ဒါပေမဲ့တစ်ချက်ပိုင်းကျွန်တော်စိုးရိမ်ပါတယ်ဒီရုပ်မြင့်တန်ညာကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်မှာကျတော့ကျွန်တော်တို့မြန်မာပြည်သူတွေကဓာတ်ရီကိုနားထောင်နိုင်တဲ့ဟိုဘာကောင်လဲသီခနိုင်စွာအားရှိပြီလားပေါ့နော်ဆိုတော့နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒီအခုပြောနေတဲ့ကိစ္စတွေမှာတချို့အစွန်းရောက်တယ်လို့ယူဆနိုင်ကြလည်းရှိတယ်နောက်တစ်ခါကျတော့တချို့ကကျတော့လည်းဘာကောင်လဲကိုယ်နဲ့သဘောထားမတွေ့တာလည်းရှိမယ်ပေါ့ကျွန်တော်မြင်လာတော့မလောင်သိမ့်ဘူးလို့ယူဆပါတယ
်ဟုတ်ကဲ့
သူတို့ရဲ့ဟိုလူလားချက်ကိုအသိမှတ်ပြုပြီးတော့နားထောင်သိမ့်တယ်လို့လည်းယူဆပါတယ
်ဟုတ်ကဲ့ကိုဦးစီသူအောင်မြင်အနေနဲ့ရောဒီဆွေးနွေးချက်တွေမှာတချို့ဘောသူငယ်ကတော့ဒါအကောင်းမြင်ဆွေးနွေးပါတယ်ဒါလည်းကောင်းပါတယ်ဦးစီတို့အမည်နဲ့ရောတချို့ဆွေးနွေးချက်တွေကိုနားထောင်ပြီးတော့ကိုယ့်ဘက်တော့ကိုစိုးရင်စိတ်များရှိတာရှိတာမျိုးပေါ်လာတာမျိုးရှိလား
အဲကျွန်တော်ကတော့ဟိုကိုအောင်မြင်နဲ့တူပါတယ်မရှိပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာဟိုနှစ်ပေါင်းရောက်များစွာပေါ့နော်ဒီပြည်တွင်းမှာပိတ်ပင်တားမြစ်ထားတဲ့အခါကျတော့ဟိုတိုင်းရင်းသားတွေဘာစဉ်းစားလဲဆိုတာအတမားတွေမသိရဘူးအတမားတွေဘာစဉ်းစားလဲဆိုတော့အတမားတွေဘယ်လိုတုံ့ပြန်မလဲဆိုတော့ဥစ္စာလဲတိုင်းသားတွေမသိရဘူးအကျွန်တော်သိမကြခင်တော့ကပဲလူငယ်တယောက်နဲ့စကားပြောတယ်အဲ့ဒီမှာကျွန်တော်ကကိစ္စတွေပါလာတယ်တိုင်းသားတွေအဲ့လိုအဲ့လိုတင်ပြတဲ့ခါကျတော့ဟိုဗမာလူငယ်တွေဗမာတွေပေါ့နော်အတော်များများဒီ Facebook တွေပါတယ်မှာသူအဟောတာတွေပါတွေ့တယ်ပြီးတော့မှသူရဲ့တုံ့ပြန်ချက်တွေပါတယ်လည်းအဲ့ဒါမှရှိတယ်ရှိတဲ့ခါကျတော့ကျွန်တော်နားလည်တာကဒါတွေကဘာလဲဆိုတော့အကုန်လုံးကိုပိတ်ဆို့ထားလို့ဟိုအခြေအနေကြီးကိုဟိုတားမြစ်ထားလို့ဒီလိုဖြစ်ရတာတယောက်ဒေါ်ဆန်းစုကြည်ကဒီနေ့မိခွန်းနဲ့မှာဒီပြောသွားပြီးဒီလိုမျိုးဟိုစန့်ကျင်တာတွေဒီလိုမျိုးဟိုဖြစ်တာတွေအကုန်လုံးကပုတ်ခတ်တက်ခိုက်တာတွေလည်းရှိတာပေါ့နော်ဒါတွေအကုန်လုံးကသူလက်ခံပါတယ်ဒါတွေကစပြီးတော့စကားပြောတာတွေဖြစ်တယ်တစ်ဖက်နဲ့တစ်ဖက်ကြားရမယ်နားထောင်ရမယ်ပြီးတော့မှကောင်းတဲ့ဟာတွေဘယ်ဟာဖြစ်နိုင်တယ်ဘယ်ဟာမဖြစ်နိုင်ဘူးဆိုတာသွားရမယ်ဆိုပြီးတော့မှသူပြောရတဲ့ခါကျတော့ကျွန်တော်ဒီမှာအဆအူပဲအဆအူပဲဆိုတဲ့ခါကျတော့ကျွန်တော်တူးချင်းအနေနဲ့ကတော့ဟိုဒါတွေကိုနားရီဝသွားတော့ဟိုပြောဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်ကြတော့တောထဲမှာကျွန်တော်နေဘူးတယ်10နှစ်နေဘူးတယ်မာဘာမှလူမျိုးကြီးဝါတာတို့ဘာမတွေကဘာဖြစ်တယ်ညာဖြစ်တယ်တို့သူကခရင်နေဆိုပျော်လို့ခေါ်တာတို့ရှမ်းနေဆိုရင်အဲ့ဒါမှန်မာရောက်တို့ဘာလို့ရလဲဆိုတာကျွန်တော်ကကြားဘူးလေဒါပေမဲ့ဒီမျိုးပေါ်ကဒီမှာတိုင်းရင်းသားတွေပါလေဆိုလည်းမကြားဘူးအဲ့လိုပြဿနာတွေအများကြီးရှိတော့အခုလိုလွတ်လွတ်လပ်လပ်ပြောဆိုတဲ့ခါမှတကယ်အဖန်တွေကိုကြားရတာဟာလက်ဖက်စလုံးတွေကောင်းသွားတယ်လို့တော့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာစကိုင်းတိုင်းမော်လိုက်မျိုးကဦးကြအောင်ဦးကြအောင်ခင်ဗျာ27ရာစုပင်လုံးနဲ့ပတ်သက်ပြီးအကောင်းဆုံးအတူဆုံးအထီးမြင့်ဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပင်လုံးနဲ့ပတ်သက်ပြီးမှကျွန်တော်အကောင်းဆုံးကိစ္စရနားနဲ့ဆွေးနွေးရရင်ကတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ဒီပင်လယ်ညီလာခံကိုဆွေးနွေးဖို့ရမရှိမဆောင်ရနိုင်ကြတာလဲနှစ်ပေါင်း60ကျော်များကြာခဲ့ပါတယ်ဒီခုအချိန်မှာအခုလိုဆွေးနွေးနိုင်တာကိုပဲကျွန်တော်အနေနဲ့အထူးပဲလိုက်လဲလူလဲဆိုဖြင့်ကျေးဇူးတင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားဒီကိုမောင်နှမတည်းရဲ့စိတ်ရဲ့စိတ်ဓာတ်တွေစိတ်ထားတွေတူညီမှုဖက်ခံလေးစားတဲ့စိတ်ဓာတ်တွေများစွာဖြင့်ပြုလုပ်သွားကြမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့နိုင်ငံဟာမအောင်မြင်နိုင်ဘူးဆိုတာမရှိနိုင်ပါဘူးအတ္တတွေမာနတွေဆိုတာတွေရောဘေးဖယ်ပြီးမှမတူတာတွေဘေးဖယ်ပြီးမှတူညီတာတွေဝိုင်းဝန်းပြီးမှတော့တူညီတာနဲ့စိတ်ထားတန်တန်ဖြင့်လုပ်သွားကြလို့ရှိရင်တော့ဖြင့်အထူးပဲကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာအထောက်အထိပ်ကိုမလွဲမသွေရောက်ရှိနိုင်ပါတယ်လို့ကျွန်တော်အဲ့လောက်ပဲစဉ်းစားလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကြောင်ကျေးဇူးတင်ပါတယ်ရန်ကုန်မြို့ကကိုညံလင်းကိုညံလင်းဆွေးနွေးပါခင်ဗျာ
ဟုတ်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒီမီလာကံအောင်မြောင်အစိုးရစက်မတော်နဲ့တိုင်းနာလက်မှတ်တိုင်းတွေအားလုံးညှိနှိုင်းရပါမယ် NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟာလက်မှတ်ထိုးကိုထိုးတင်ပါတယ်ဒါ ው တော့တိုင်းရင်းသားတွေဘက်ကလာရောတင်ပါတယ်ဒေါက်တာဆန်းစုကြည်ဦးဆောင်နေတဲ့အခုအချိန်ဟာအကောင်းဆုံးအချိန်ဖြစ်တဲ့အတွက်ဒီဆက်ပတ်တမ်းမှာသာဝရငြိမ်းချမ်းရရှိအောင်မဖြစ်မနေလုပ်ရပါမယ
်ဟုတ်ကဲ့
တိုင်းရင်းသားတွေအဲ့နောက်တိုင်းဒီဘက်ကလိုလားတဲ့တောင်းဆိုချက်တွေအကုန်လုံးရဖို့တော့ဘလို့မှမဖြစ်နိုင်ပါဘူးလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီ27ရာစုပင်လုံကတစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာညီညွတ်စွာနဲ့ပုံလိုလားချက်တွေကိုညှိနှိုင်းဖော်ထုတ်တောင်းဆိုဖို့လိုပါမယ်။အဲ့ဒီကတစ်ဆင့်မှသာငင်းကြိုင်းအတွက်ရောဖက်ဒရယ်ပြောင်းစုနဲ့တိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ဖို့အထီးပါမြမတ်တမတော်ဘက်ကလာရောလာရေးကိုတွန်းအားပေးနိုင်ပါမယ
်။ဟုတ်ကဲ့။
တော့အလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတာကိုခင်ဗျာ။ပြောရရင်ဒီအစိုးရလက်ထက်မှာ27ပင်လုံးအောင်မြင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပုံလိုလားချက်တွေစပန်တဲထွက်ဖို့အရေးကြီးပါတယ်ဒီလိုအားကအတ္တတွေကိုရှော့ချပြီးညှို့ကြမယ်ဆိုရင်တော့ပြည်အောင်စုငြိမ်းချမ်းရေးနဲ့အတူစ
ဆိုင်ကျွဲစနစ်အတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြည့်ရဲ့ဟိုပါဒီငါးနှစ်အတွင်းပေါ်ထွက်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ်ကိုညာလင်းကျေးဇူးတင်ပါတယ်ထိုင်းနိုင်ငံကကိုတီလေမှုကဲကိုတီလေမှုရေဘယ်လိုမြင်တယ်လဲဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ကျွန်တော်တို့အမြင်နဲ့အတော့ကျိုးစိုးပါတယ်ဝန်ထမ်းဝန်တာပါတယ်ဗျဒါပေမဲ့ကျွန် ကျိုးလည်းပြမှုတဲ့စကားတွေသူပြောရတာပါတယ်ခင်ဗျ။ဒါပေမဲ့စစ်တပ်ကပြောတာတော့နည်းနည်းလေးပြင်းမာနေတဲ့သဘောရှိပါတယ်။အဲ့ဒါကိုပြန်ပြီးတော့စစ်တပ်ကဖြေဆုပ်ပြီးတော့လုပ်ပါတယ်ခင်ဗျ။နောက်ပြီးတော့ဒေါန်သတိပြောတဲ့နော်နိုင်ငံတကာကိုဒီလေးဆောင်သွားတဲ့ဒီဟိုတင်းပေါ့ဒီစစ်ဆောင်အဖွဲ့ဒီနော်ဒုက္ခတွေတရားနော်ဒီပြင်းနေမှာပဲဒုက္ခတွေလည်းရှိပါတယ်။ဒီပတ်မှာဒုက္ခတွေရှိပါတယ်။အဲ့ဒါကိုနော်ဒီတဲ့တော့ငင်းရအောင်လှုပ်ဖို့အမှန်မှလိုအပ်ပါတယ်။ဒီတဲ့တော့ငင်းရအောင်လှုပ်ပြီးမှသာလျှင်စစ်ပါကစစ်ကြီးတွေကိုခေါ်တင်ပါတယ်
။ဟုတ်ကဲ့။ကိုတီလေမှုကျေးဇူးများကြီးတင်ပါတယ်။ကိုတီလေမှုကလည်းအကြောင်းအသစ်ပေါ့လေ။ဆိုတော့ကျွန်တော်တို့မောင်တက်တနာကအီးမေးလ်နဲ့ဆွေးနွေးထားတဲ့အထက်မှာတော့21ရာစုပင်လို့မှာတိုင်းဒေသနဲ့တကိုင်ကောင်းဆောင်တွေနဲ့နိုင်ငံရေးပါတီကောင်းဆောင်အများစုဟာပြည်သူလူထုရဲ့မျှော်လင့်ချက်ကိုတင်ပြဆွေးနွေးကြတဲ့တန်ပုံဆွဲနေတဲ့လူမျိုးဆွဲဒေသဆွဲအမုတ်ရရတွေပေါ့အခြေခံထားဆွေးနွေးနေကြတဲ့အတွက်မျိုးသားပြန်လည်ရင်ကြစီထာဝရငင်းချင်းနဲ့ဖက်ဒရယ်ပြည်တော်စုတိစောက်နိုင်ရေးအခက်အခဲပိုကြုံလာနိုင်ပါတယ်တဲ့အထူးသဖြင့်ကျင်းမြောင်းတဲ့လူမျိုးရေးအမြင်တက်တဲ့နဲ့နိုင်ငံအမည်ပြည်내ရေးအမည်ကိုပါပြောင်းလဲဖို့တင်ပြဆွေးနွေးတာဟာပြည်သူအချင်းချင်းကြားအမုန်းတရားပြန့်ပေါအောင်ဖန်တီးပေးသလိုဖြစ်နေတဲ့အပြင်ဆီယနာချင်းစနစ်ကိုဖိတ်ခေါ်သလိုဖြစ်စေတာကြောင့်လက်ရှိကျင်းပစေအခြေအနေဒီအားရကျေနပ်မှုမရှိပါဘူးတဲ့ဒါကမောင်တက်တနာပါဆိုတော့ဟူအောင်သူငိမ့်အနေနဲ့ရောဒီနီလာကန်ထဲမှာစိတ်ပျက်စရာအခြေအနေတစ်ခုစိတ်ပျက်စရာဖြစ်ရဆုံးအခြေအနေတစ်ခုကြုံခဲ့တာမျိုးရှိရင်ဘာများရှိမလဲဟူအောင်သူငိမ့်
ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာအစီအမံပြုမှုလို့ပြောချင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုတက်ရှိတိုင်းရင်းသားတွေကသူတို့ရဲ့ဒီအစီအမံပြုမှုရဖို့ဘာခေါမလဲကဒူးကနန်းဆိုရင်လည်းသူတို့ကပြည်နယ်တောင်းကျင်တယ်လို့တော့ကျွန်တော်မထင်ဘူးဒါပေမဲ့သူတို့ကဒူးကနန်းဆိုတဲ့ကဒူးဆိုတဲ့လူမျိုးအစီအမံပြုဖို့သူတို့ကဒီ7မိနစ်လောက်ပြောခွင့်ရဖို့နှစ်အကြာကြီးစောင့်ခဲ့ရတာပါနောက်တစ်ခါကျတော့လီရှောဆိုလို့ရှိရင်လည်းသူတို့ကိုလီဆူးလူမျိုးဆိုရင်လည်းသူတို့ကိုလီရှောလို့ခေါ်နေကြတာလို့စသဖြင့်ပေါ့ဗျာဆိုတော့ဒီမျိုးဒီလိုမျိုးကိစ္စမျိုးတွေသူတို့ပြောကြတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့အခုအဲ့ဒီကနေပြီးတော့ဆက်ပြောလိုက်လို့ရှိရင်ပေါ့ဗျာဒီအခုလက်ရှိတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမှာသူတို့ရဲ့လက်ရှိတာဝန်ပုံမှုကြီးပုံချုပ်စသဖြင့်ဟာတွေကိုအတိမတ်မပြုတ်ချင်ဘူးဆိုတော့အဲ့လိုကိစ္စမျိုးတွေကဒါဒီညီလာကမှာတွေ့လာရတာပေါ့နော်ဆ
ို
တော့ကျွန်တော်မြင်လာကတော့ဒီအတိမတ်ပြုမှုကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့အားနေချက်ကဘာသွားတွေ့လဲဆိုတဲ့အခါကျတော့ဒီညီလာကန်ကိုပါကမလဲအခုကျွန်တော်တို့ထမင်းစားပွဲစီစဉ်ပုံကစလို့ခုံနေရာစီစဉ်ပုံအဆုံးပေါ့နော်ဆိုတော့အဲ့ဒီမှာ conflict sensitivity လို့ရလို့ထင်ပါတယ်ဆိုတာကဟိုဒီတိုင်းရင်းသားတွေကိုတင့်တော်သလိုသူတို့ကိုနေရာပေးစီမံခန့်ခွဲမှုမျိုးတွေကနောက်တစ်ချိန်ကျရင်ဒီတဲ့ပို့ view site ပို့ view site ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောဘာများတွေ့တယ်လဲစိတ်ပျက်စရာရှိတယ်ဆိုရင
်စိတ်ပျက်တာတော့မဟုတ်ဘူးဟိုဒိဋ္ဌာမဲ့စိုးရိမ်ကြတခုကတော့ဝါအဖွဲပြန်သွားတဲ့ကိစ္စပေါ့အဲ့တော့ဟိုဒီတကယ်တော့ပထမဟိုဗာလဲဝါအဖွဲဒီညီလာခံတက်ဖို့ကိစ္စတွေပါလေကိုဒေါ်စန်းစုကြည်နဲ့အချို့ပြည်သူမှုတွေရှိခဲ့တယ်အဲ့ဒီချိန်တော့ကတော့ဟိုကွာဦးပေါ့ကြီးဦးဆောင်ပြီးတော့မှသူတကယ်ဟိုကိုယ်စလေတွေကောင်းဆောင်နေလာတက်တယ်ဒါပေမဲ့အဖြေတော့ပြေးမသွားဘူးပေါ့ဒါပေမဲ့နောက်ပိုင်းကျွန်တော်တို့ပြန်သိရသလောက်တေဝရဲ့ဖိအားပေးမှုတွေပါလေရှိတယ်တောင်းဆိုမှုတွေလည်းရှိနိုင်တယ်အဲ့ဒီချိန်တည်းကနေလာပြီးတော့တက်တာပေါ့နော်ဒါပေမဲ့လည်းတကယ်ကိုဒီအစင်းမိတ်အဖွဲ့လောက်ပဲပေါ့ဟိုဘာလဲဆက်ဆိုင်ရုံးကကိုစီလေးလောက်ပဲလွတ်တယ်ဘာညာဆိုတော့ဟိုဒါကြီးကတော့စိတ်မဖြစ်ပြင်ဘူးလို့တော့ကျွန်တော်နားလည်တယ်ပေါ့နော်ဒါပေမဲ့ဒေါ်စစ်ကြီးကတော့ဒါကိုအပြစ်မမြင်ပါဘူးဒီတော့မှဖြစ်သွားတဲ့ပြဿနာတွေအတွက်လည်းဘယ်သူမှအပြစ်မတင်ပါနဲ့အဲပြန်ပြီးတော့မှဟိုပြောဆိုပါဘာညာဆိုတော့အဲ့တော့ဟိုမိတ္တရက်ခံစားတွေပါကြီးပို့ရဲ့အချက်တော့ရှိတယ်ဆိုတော့ဒါကကျွန်တော်တို့စင်ကန်းစာယူရမှာဒေါ်လာမဲ့နည်းနည်းဒီဖောက်ရေးတွေမှာဒီဝအဖွဲ့လိုမျိုးအင်အားကြီးရဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်အများကြီးသတိထားပြီးတော့မှဆောင်ရွက်ရမယ်အများကြီးစူးစမ်းရအောင်မယ်လို့တော့ဒီကနေစင်ကန်းစာယူနိုင်တယ်လို့တော့ထင်ပါတယ
်ဟုတ်ကဲ့တော်ရရှင်သူအီးမေးလ်နဲ့ပို့ထားတဲ့အထင်ပါတော့အခုပင်လုံကအမျိုးသားညီလာခံကျင်းပတယ်လို့မျိုးဖြစ်နေတယ်တဲ့တောင်ဆန်းစုကြည်ကပြောဘူးတယ်စစ်စိုးရလက်ထက်အမျိုးသားညီလာခံကျင်းပခြင်းကညီလာခံမကျင်းပမီသုံးမျိုးဆိုင်တွဲဆုံဆွေးနွေးပြီးမှညီလာခံကျင်းပတဲ့ကြောင်းပြောခဲ့တာမှတ်မိကြပါပါတဲ့ဒါကြောင့်မိမိစိုးရလက်ထက်သုံးပွင့်ဆိုင်ပြီးအရာရာကိုလက်တွေ့လွတ်ဆောင်နိုင်မှာအောင်မြင်ပါပါလို့ဆွေးနွေးထားပါတယ်ဥပမာသူငယ်ဒီညီလာခံကနေပြီးတော့လူမှုအနေနဲ့တစ်ခုခုရသွားဖို့လိုအပ်တယ်ဆိုရင်အဲ့ဒီတစ်ခုကဘာလို့ဥပမာသူငယ်ပြောမလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုချိန်မှာအရင်တစ်ချိန်တုန်းကလုံးဝမကြောက်ဘူးတဲ့စကားလုံးတွေကို ဒီညီလာခံပြီးပါဘောเนาะအခုလို့ရုံမြင့်တန်ညာတိုင်းထုတ်လို့နေခါကျတော့ကြားရမျိုးဖြစ်လာတယ်အဲ့တော့တချို့တွေကလည်းရှော့ရှိနေဆိုလိုတာကဗျာဟိုတိုင်းသားတွေကခွဲထွက်ခွင့်ဝင်တောင်းနေတာပဲဗောတိုင်းသားအသီးသီးကလည်းပြည်နယ်တွေတောင်းနေကြတယ်ဒါမျိုးတွေဗောเนาะဆိုတော့အရင်နောက်တစ်ခါနိုင်ငံနိုင်ငံမဲဟိုကပြောင်းဖို့တောင်းနေဗောစသဖြင့်ဒါမျိုးတွေကြားလာတဲ့ခါမှာကျွန်တော်မြင်တာကတော့ရှေ့လျှောက်
ဒီအပြန်လာဆွေးနွေးဖို့တွေကပိုလောက်ရလောက်တင့်တယ်လို့ကျွန်တော်ထင်ပါတယ်ဟုတ်ကဲ့ဦးစီသူအောင်မြင်နေနဲ့ရောလူရူဟာတခုခုဒီညီလာခံကနေရသွားတင့်တယ်ရသွားစီခြင်းနဲ့ဆိုရင်အဲ့ဒါဘာတခုခုလို့ဦးစီသူအောင်မြင်ပြောမလဲအဲကျွန်တော်ထင်တယ်ဒီညီလာခံကနေပြီးတော့မှပထမဦးဆုံးတို့တွေရဲ့ဒီအသိဉာဏ်ပွင့်နေမှုပေါ့ဒီကိုကိုရတော့ကိုအောင်မြင်ပြောတာနဲ့တူပါတယ်ဒါကိုတို့ရခြင်းနဲ့ရလ တို့ပုံစိတ်စာပြေလောကနဲ့ဆိုအပွင့်နေပြီးဘာမှမထူးဆန်းဘူးဒါဆိုဒီမွန်တော်လိုင်းသမိုင်းတို့ပြင်းတော်လိုင်းသမိုင်းတို့စောပဦးကြီးကဘယ်လိုဖြစ်တယ်လို့အဲဒီဗိုလ်ချုပ်များရဲ့ကိုရဲထုတ်ပတ်ပြီးအကုန်လုံးရှိနေပြီးသားပဲဒါပေမဲ့ဒါတွေနဲ့ပတ်သက်လို့တိုင်းတပြည်လုံးကိုပြန့်နှံ့တဲ့ရုပ်သံမီဒီယာတွေဘာတွေမှာထုတ်ဖော်ပြောဆိုတာတွေကဒါအခုဒီညီလာခံမှာပထမဦးဆုံးဖြစ်သွားတဲ့အခါကျတော့ဒါပဲပြောဒီတဲ့မီဒီယာလို့လက်ခွင့်ကိုလည်းအစာပြေးပေးလိုက်ရာဟိုရောက်တယ်နောက်တစ်ခုကပြည်သူတွေကလည်းဒီတန်းနဲ့နားထောင်ဖို့လိုတယ်အဲဗမာတိုင်းသားတွေကလည်းတခြားသောတိုင်းသားတွေကလည်းဘာလူလားနေလဲဘယ်လိုမျိုးစိတ်ဆန္ဒချက်ရှိနေလဲဆိုတာကိုလည်းသူတို့သိသွားရတယ်ခြားတိုင်းသားတွေကလည်းတို့ရခုလိုပြောလိုက်လို့ဗမာတိုင်းသားတွေကဘယ်လိုတုံ့ပြန်တယ်လဲဆိုတဲ့ဥစ္စာကိုလည်းသူတို့သိသွားတဲ့ခါကျတော့ဒါကောင်းမှုနဲ့ရလာလို့ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဒါအစာကောင်းလို့ပင်တိုင်းဆွနွေသူနူးရဲ့ဆွနွေချက်တွေကနေကျွန်တော်ဒီလိုပဲနားလည်မိပါတယ်ပင်တိုင်းဆွနွေပြည်တဲ့ဥအောင်သူငယ်ဤစုသူဦးစီသူအောင်မြင့်တရားပောင်းဆွေးနွေးသူသောတာရှင်တွေအားလုံးနဲ့နားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုနဲ့ကျွန်တော်တို့ဆွေးနွေးကြပြီးတာပေါ့ခင်ဗျာ
ကိုချိုချိုသိန်းစီစဉ်တင်ဆက်တဲ့စနေနေ့ညတရားလေးလိုင်းစီစဉ်ကိုပြန်လည်နားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင် VOA ကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ကိုစောဝင်းလိုင်းကကြေညာပေးပါမယ်ရှင်
သမုတ်တီနိုင်ငံ20ခေါင်းဆောင်နေတင်းဒီကနေ့တင်းငွေနေ့မှာတရုတ်နိုင်ငံဟန်ဂျူးမြို့မှာတွေ့ဆုံကြတဲ့အခါကမ္ဘာတဝန်းကုန်သွယ်ရေးနဲ့သွင်းကုန်အခွန်တိုးမြင့်ကောက်ခံမှုကြီးထွားလာနေတာကိုရှော့ချရေးတို့အတွက်တိကျပြသတဲ့ရည်တည်ချက်ချမှတ်နိုင်ရေးဆွေးနွေးကြမယ်လို့ဒီဆွေးနွေးမှုတွေနဲ့နှိစက်တဲ့အတန်းဝိုင်းနှစ်ခုက VOA ကိုပြောပါတယ်ကိုဂျိုစီဘွားကာကွယ်ရေးနဲ့ဆိုင်တဲ့အယူအဆတွေတိုးမြင့်ဖြစ်ပေါ်လာနေတာကြောင့်တရုတ်နိုင်ငံကအနောက်နိုင်ငံတွေကိုကွန်ပစ်စစ်တင်ပို့တဲ့အခါတင်းကျပ်တဲ့ခုခံကာကွယ်မှုတွေနဲ့ရင်ဆိုင်ရနိုင်တဲ့အတွက်တရုတ်နိုင်ငံကပွင့်လင်းမြင်သာမှုရှိရေးဘက်ကိုဥဆောင်ဆွေးနွေးနေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲ G20 ထိပ်သီးဆွေးနွေးတက်ရောက်ဖို့တရုတ်နိုင်ငံကိုစနေနေ့မှာရောက်သွားခဲ့တဲ့အမေရိကန်သမ္မတဘရက်အိုဘားမားကသူဟာဒေတာတွေနဲ့မြေပိုင်ဆိုင်မှုအငင်းပွားတဲ့နေရာတွေမှာတရုတ်ရဲ့လှုပ်ဆောင်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်တွေရှိလာနိုင်တယ်ဆိုတာတရုတ်အစိုးရကိုပြောကြားဖို့ရှိကြောင်းတင်းငွေတွေကအမေရိကန်ရုပ်သံသတင်းဌာန CNN နဲ့ပြုလုပ်တဲ့မေးမြန်းကမှာပြောကြားခဲ့ပါတယ်။ဒီပိုင်းနဲ့ပြဿနာတွေနိုင်ငံတကာတရားရုံးစုမချက်ခံယူမယ်လို့လက်မှတ်ရေးထိုးထားမယ်ဆိုရင်နိုင်ငံတကာဥပဒေကိုလိုက်နာဖို့လိုအပ်ကြောင်းနဲ့ကိုကဖိလစ်ပိုင်တို့ဗီယက်နမ်တို့တခြားနိုင်ငံတို့လည်းဘလောက်ပဲအရေးကြီးနေပါစေဥပဒေကိုချိုးဖောက်ပြီးနည်းမြေကျူးကျော်တာမျိုးလုပ်လို့မရကြောင်းသမ္မတအိုဘားမားကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပါကစ္စတန်ကနေခွဲထွက်ခဲ့တဲ့1981ခုနှစ်စစ်ပွဲအတွင်းဆီယာဇူးမှုတွေကျူးလွန်ခဲ့ကြောင်းတွေ့ရှိခဲ့တဲ့အတွေ့ထိတ်တန့်အစ္စလာမစ်ခေါင်းဆောင်တဦးဖြစ်တဲ့မီလ်ကာဆမ်အလီကိုစနေနေ့ကမြို့တော်ဒါကာအနာကအချင်းတောင်တစ်ခုမှာကွပ်မြစ်လိုက်ပြီးဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုစောဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်စီစဉ်ထုတ်လုပ်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။ကျွန်မရောနနာချက်ပါ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.